Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်စက်တင်ဘာလ14ရက်ဗုဒ္ဓနေ့ည9:00နာရီကနေ10:00နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30မိနစ်နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာရှားဖောင်းပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါရှင
်မင်္ဂလာပါရှင်ကျွန်မခင်ပြထွေးပါနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာအမေရိကန်သမ္မတဥဘာမားနဲ့မကြာခင်အချိန်ပိုင်းအတွင်းမှာတွေ့ဆုံဖို့ရှိသလိုမြန်မာပေါ်တန်ခတ်အရေးယူမှုကိစ္စတွေကိုဆွေးနွေးဖို့ရှိပါတယ်။ဆီးရီးယားနိုင်ငံမှာအဖြစ်ခက်ရက်စရေးဒုတိယမြောက်နေ့ဆက်ပြီးတော့ထိန်းချနိုင်ပေမဲ့လူသားချင်းစာနာမှုအကူအညီတွေဖြန့်ဝေပေးနိုင်တဲ့အခြေအနေတော့မရှိသေးပါဘူး။တခါထိုင်းနိုင်ငံမှာတော့အရက်ဘက်ရာဆွေးမှုတွေကိုစစ်ခုံရုံးတွေမှာတရားစီရင်တာတွေကိုအဆုံးသတ်လိုက်ပါပြီ။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ဒေါက်ခင်ဆွေးဝင်းနဲ့အတူပြောပြပေးသွားပါမယ်ရှင်။
ကောင်းပါပြီရှင်။ရခိုင်ပြည်နယ်ပြည်ပခပြဿနာဖြစ်ရှင်းရင်းနဲ့ပတ်သက်ပြီးနားဆင်ရမှာကတော့
First of all, we are not here to do a human rights investigation and write a human rights report.
ရခိုင်ပြည်နယ်အရေးအကြံပေးကော်မရှင်ဥက္ကဋ္ဌအဖြစ်တာဝန်ယူနေတဲ့ကုလအတွင်းမှုချုပ်ဟောင်းကော်ဖီအာနန်ပြောသွားတာပါ။အပြည့်စုံကိုနောက်ပိုင်းမှာကြားကြရမှာပါ။ဒါအပြင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ခီးစဉ်အကြောင်းနဲ့ကရင်ပြည်နယ်နဲ့ကချင်ပြည်နယ်တွေမှာတိုက်ပွဲတွေဖြစ်ပွားနေတဲ့အကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုမကင်ဖြူထွေးနဲ့ဒေါခင်ဆိုးဝင်းတို့ကပြောပြပေးပါမယ်ရှင်။
အင်္ဂါနေ့ညပိုင်းကအမေရိကန်ပြည်ထောင်စုကိုရောက်ရှိလာတဲ့ဒေါအောင်ဆန်းစုကြည်ဟာဒီကနေ့ဒီအမေရိကန်သမ္မတဘရက်အိုဘားမားနဲ့အင်ပီရိုမှာတွေ့ဆုံမှာဖြစ်ပါတယ်။အရင်မြန်မာအစ်စ်ဆိုရအပေါ်အမေရိကန်ကချမှတ်ခဲ့တဲ့အရေးယူတန်ခတ်မှုတွေကိုအခုအချိန်မှာဘယ်လောက်အတိုင်းအတာထိပြန်လဲရုပ်သိမ်းပေးတင်တယ်လဲဆိုတဲ့အပေါ်ဒေါအောင်ဆန်းစုကြည်ရဲ့အမြင်သဘောထားတွေကိုနားထောင်ဖို့သမ္မတအိုဘားမားကစိတ်အားထက်သန်နေတယ်လို့အင်ပီရိုအရာရှိတွေကပြောပါတယ်။ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေအတွက်စစ်တပ်ကိုပို့ပြီးတော့တွန်းအားပေးနိုင်ဖို့ဒေါအောင်ဆန်းစုကြည်အနေနဲ့သူဦးဆောင်တဲ့အစိုးရတက်လာတဲ့မတ်လကောင်ကစပြီးတော့ဒီအရေးယူမှုအားလုံးကိုရက်ဆိုင်ဖို့ဆိုတာကိုတောင်းခဲ့တာမရှိပါဘူး။တန်ခတ်ပိတ်ဆို့အရေးယူမှုတွေဖယ်ရှားရေးဟာဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေအပေါ်မူတည်တယ်လို့နိုင်ငံခြားရေးဌာနဒုတိယပြောခွင့်ရမတ်ထုံနာကပြောပါရယ်
။ We're not ready to pull back all those sanctions yet. Some remain in place and we always retain the right to continue those.
တခါပြေဆုံးမှုအားလုံးရုပ်သိမ်းဖို့တော့အဆင်သင့်မဖြစ်သေးပါဘူး။တချို့တလေတော့ကြံနေပါလိမ့်အောင်မယ်။လိုအပ်တယ်လို့ယူဆတဲ့ရေးယူမှုတချို့ကိုဆက်ပြီးတော့ထားသွားမှာဖြစ်ပါတယ်လို့အင်္ဂါနေ့ကလုပ်တဲ့နိုင်ငံခြားရေးဌာနရဲ့သတင်းစာရှင်းလင်းပွဲမှာမစ္စတာထွန်နာကပြောသွားတာပါ။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဒီကနေ့မနက်ပိုင်းမှာတော့ဒုသမ္မတဂျိုးဘိုင်ဒန်နဲ့အတူဒုသမ္မတရဲ့အင်ဂျော်မှာမနက်စာစာရင်းနဲ့တွေ့ဆုံခဲ့တယ်လို့ပဲဒီသိပ်မကြခင်အချိန်ပိုင်းအတွင်းမှာတော့သမ္မတအိုဘားမားနဲ့တွေ့ဆုံတော့မှာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့လည်းဘလဲအက်ဂီဟာမှဒီကနေ့နေ့လယ်စာစာရင်းနဲ့တွေ့ဆုံပါလိမ့်မယ်။ညနေပိုင်းကျရင်တော့ဝါရှင်တန်မြို့တော်ကအထင်ကရနေရာတစ်ခုဖြစ်တဲ့သမ္မတလင်ကွန်အမတ်တရဘိမှန်ကိုသွားရောက်ဖို့စီစဉ်ထားပြီးတော့အဲ့ဒီနောက်ဒီမြန်မာတန်ရုံမှပြုလုပ်မယ့်ညစာစာပွဲကိုလည်းတက်ရောက်အောင်မှဖြစ်ပါရရှင်
။အမေရိကန်မြန်မာဆက်ဆံရေးတိုးတက်လာတဲ့အခြေအနေသတင်းကိုပဲဆက်ပြီးပြောပြပါရစေ။1990အတွင်းပထမဆုံးအကြိမ်ကျင်းပခဲ့တဲ့ဒီမိုကရေစီနေကြရွေးကောက်ပွဲအပြီးတစ်နှစ်ကြာမှာမြန်မာနိုင်ငံကိုစီးပွားရေးနဲ့စစ်ရေးထောက်ပံ့မှုတွေပို့ပြီးတော့ပေးဖို့အတွက် American Party ကြီးနှစ်ရက်စလုံးရဲ့သဘောထားပါတဲ့ဥပဒေစံတရက်ကိုအထက်လွှတ်တော်အမတ် John McCain နဲ့ Ben Cardin တို့ကအင်္ဂါနေ့ကအထက်လွှတ်တော်ကိုတင်သွင်းလိုက်ပါတယ်။လက်ရှိအကျုံးဝင်နေစေမြန်မာနိုင်ငံပေါ်စီးပွားရေးပိတ်ဆို့မှုတွေဟာလူအခွင့်အရေးတွေချိုးဖောက်ဖိနှိပ်မှုတွေလုပ်ခဲ့တဲ့မြန်မာအစိုးရဟောင်းတွေလက်ထက်ကအခြေအနေတွေကိုအခြေခံထားတာဖြစ်ပြီးတော့ခုချိန်မှာတော့မြန်မာနိုင်ငံကိုဒီပိတ်ဆို့မှုတွေဟာပိတ်ဆို့ကနေပိတ်ဆို့မှုတွေကနေကင်းလို့စေပြီးအနာဂတ်အမေရိကန်မြန်မာဆက်ဆံရေးစံအသစ်တွေကိုတတ်မှတ်ရပါလိမ့်မယ်လို့မစ္စတာကာဒင်ကဆိုပါတယ်။အဆိုပြုထားတဲ့2016ခုနှစ်မြန်မာမဟာဗျူဟာဥပဒေကြမ်းထဲမှာအရေးယူတန်ခတ်မှုတွေကိုဖြေလျှော့ဖို့စီးမျဉ်းတွေလည်းတတ်မှတ်ပေးထားပါတယ်။မြန်မာနိုင်ငံရဲ့အပြောင်းအလဲတိုးတက်လာပုံတွေပေါ်မှာမူတည်ပြီးအရေးယူမှုတွေကိုဖြေလျှော့တာတွေပြင်ဆင်တာတွေလုပ်ဖို့အတွက်နိုင်ငံသားရေးဝန်ကြီးဌာနကိုလည်းတိုက်တွန်းထားပါတယ်။ဒီအဆိုပြုချက်ဟာအမေရိကန်ကမြန်မာအပေါ်စီးပွားရေးအရအကူအညီတွေပေးရေးပို့တိုးလာပြီးနိုင်ငံတကာစီးပွားရေးအဖွဲ့အစည်းတွေအနေနဲ့လည်းမြန်မာနိုင်ငံမှာစီးပွားရေးလုပ်ငန်းတွေစလုပ်ဖို့တွန်းအားပေးနေတယ်လို့ဆိုပါတယ်။ဒါ့အပြင်တပ်မတော်ကိုအရက်ဖက်အုပ်ချုပ်ရေးအောက်မှာထားနိုင်မှုအစီအစဉ်တွေနဲ့အတူမြန်မာစစ်တပ်ကစစ်သည်တွေအတွက်အင်္ဂလိပ်စာသင်တန်းပေးနိုင်ဖို့အတွက်ကိုလည်းအမေရိကန်စစ်တပ်ကိုလုတ်ပိုင်ခွင့်ပေးမယ့်ဥပဒေကိုလည်းဒီဥပဒေချမ်းမှာပါဝင်တယ်လို့ဖော်ပြထားပါတယ်ရှင်။
American Democratic သမ္မတလောက် Hillary Clinton ဟာအဆုပ်အအေးမိပြီးနာမကျန်းဖြစ်နေတာကြောင့်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမဲဆွဲလှုပ်ရှားမှုတွေကနေအနားယူခဲ့ရပြီးတဲ့နောက်မနေ့ပြန်ကြတာရင်းနေမှာတော့မဲဆွဲစည်းရုံးမှုတွေပြန်ဆဖို့စီစဉ်ထားပါတယ်။လောလောဆယ်ကျန်းမာရေးအရအနားယူနေရတဲ့အချိန်မှာတော့သမ္မတ Barack Obama က Mrs. Clinton ဘက်ကနေထောက်ခံမဲဆွဲစည်းရုံးပေးခဲ့ပါတယ်
။ In the middle of crisis she'll listen to people and she will keep her cool and she treats everybody with respect and no matter how daunting the odds
ကျွန်တော်သိရဟယ်လရီကလင်တန်ဆိုတဲ့ပုဂ္ဂိုလ်ဟာဘယ်လိုအခက်အခဲအတိုက်အခိုက်တွေရှိပါစေလှုပ်ရှားရှိတာကိုမလျှော့စတန်လှုပ်တတ်တဲ့သူအချက်တဲကာလမှာလူတွေရဲ့အသံကိုနားထောင်ပြီးခေါင်းအေးအေးနဲ့ဖြည့်ရှင်းနိုင်တဲ့သူလူတိုင်းကိုအလေးထားဆက်ဆံတတ်တဲ့သူဖြစ်ပါတယ်လို့သမ္မတအိုဘားမားကပြောသွားပါတယ်မစ္စစ်ကလင်တန်ရဲ့ပြိုင်ဘက်ရီပပ်ဘလီကန်သမ္မတလောင်းဒေါ်နယ်ထရမ့်ကိုတော့တိုင်းပြည်ရဲ့စစ်တင်နာပဋိပက္ခတာဝန်ထမ်းဆောင်ဖို့တင့်တော်သူတူမဟုတ်ဘူးလို့သမ္မတအိုဘားမားကပြောပါတယ်အလို့သမားလူလက်ဒန်စာတွေကိုအလေးနက်ထားခြင်းမရှိတဲ့ထရမ့်ဟာလူထုခေါင်းဆောင်ဖြစ်နိုင်ပါမလားလို့မေးခွန်းထုတ်ပြီးတော့သမ္မတကဝေဖန်ပါတယ်ပန်ဆယ်ဗေးနီးယားပြည်နယ်ဖီလာဒဲဖီးယားမြို့အပြင်ဘက်မှာမဲဆွယ်စည်းရုံးနေတဲ့ထရမ့်ကတော့အလုံးလုံးနေတဲ့မိခင်တွေနဲ့မိသားစုတွေတက်နိုင်မဲ့ကလေးပြုစုစောင့်ရှောက်မှုနဲ့ပတ်သက်တဲ့ဒီသူ့ရဲ့အစီအစဉ်အသေးစိတ်ကိုမနေ့တုန်းကပြောသွားပါတယ်အလုံးမှာမီးဖွားခွင့်မရကြတဲ့မိခင်တွေအတွက်မီးဖွားခွင့်6ပတ်ရအောင်သူအဆိုပြုသွားမယ်လို့ထရမ့်ကပြောပါတယ်လူဘာလာရှိရဲ့ရွေးကောက်ပွဲတွေကျင်းပဖို့တရင်၈ပတ်လောက်ပဲလိုတော့တဲ့အချိန်အခုနောက်ဆုံးကောက်ယူတဲ့လူလူသဘောထားစစ်တမ်းတွေအရတနိုင်ငံလုံးအတိုင်းအတာနဲ့လူလူထောက်ခံမှုမှာမစ္စစ်ကလင်တန်ကထရမ့်ထက်သုံးလေးမဲ့အသာရနေပါတယ်ရှင်
။သမ္မတအိုဘားမားက2019ခုနှစ်ဗန်နာရီးနှစ်အတွင်းမှာရှေ့ပြောင်းဒုက္ခတဲ့တသိန်းတသောင်းကိုအမေရိကန်ပြည်ထောင်စုမှလက်ခံဖို့ခန့်မှန်းထားပါတယ်။ဒါဟာသူကနဦးမှန်းထားတဲ့ဥယျာဉ်တဲ့လူတသောင်းကျော်ပိုးနေပြီးဒီနှစ်2016ခုနှစ်မှာလက်ခံတဲ့ဥယျာဉ်တွေ30ရာခိုင်နှုန်းပိုများလာတာဖြစ်ပါတယ်။အထက်လွှတ်တော်နဲ့အောက်လွှတ်တော်တရားရေးဆိုင်ရာကော်မတီနဲ့အင်္ဂါနေ့ကတကပိတ်ဆွေးနွေးပွဲကျင်းပရာမှာနိုင်ငံညာရေးဝန်ကြီးဂျွန်ကယ်ရီကဒုက္ခသည်တွေကိုရှေ့ပြောင်းနေရာချထားရေးစီမံကိန်းအစ်စ်ကိုကြေညာလိုက်တာဖြစ်ပါတယ်။အိုဘားမားရဲ့ဒီစီမံကိန်းလိုမျိုးသမ္မတဘီလ်ကလင်တန်လက်ထက်1995ခုနှစ်တုန်းကလည်းဒုက္ခသည်ပေါင်း13,200ကိုလက်ခံဖို့ရည်မှန်းခဲ့ပူပါတယ်။2015ခုနှစ်ဗန်နာရီးနှစ်အတွင်းမှာအမေရိကန်ကဒုက္ခသည်9,000ကိုပဲလက်ခံခဲ့တာဖြစ်ပါတယ်။အခုလာမယ့်ကုလသမဂ္ဂထွေထွေညီလာခံမတိုင်ခင်ကျင်းပမယ့်ဒုက္ခသည်များဆိုင်ရာထိပ်သီးဆွေးနွေးပွဲမတိုင်ခင်မှာသမ္မတအိုဘားမားအနေနဲ့ဒီဒုက္ခသည်များဆိုင်ရာအစီအစဉ်ကိုတရားဝင်ထုတ်ပြန်ကြေညာဖို့ရှိပါတယ်ရှင
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9:00ကနေ10:00အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ကနေဗုဒ္ဓဟူးနေ့ညနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်အမေရိကန်နဲ့ရုရှားနိုင်ငံတွေရဲ့စစ်ဆင်ညှိနှိုင်းမှုနဲ့ရယူခဲ့တဲ့ဆီးရီးယားအဖြစ်ကရက်စရေးဒုတိယမြောက်နေ့ဆက်ပြီးတော့ထိန်းထားနိုင်ပေမဲ့ဒီသဘောတူညီချက်ပါအဓိကအချက်တစ်ခုဖြစ်တဲ့လက်နက်ကန်ပြပခတွေကြောင့်ပိတ်ဆို့ခံထားရတဲ့မြို့ရွာတွေကိုအကူအညီတွေဖြန့်ဝေပေးဖို့ကိစ္စကတော့မအောင်မြင်သေးပါဘူးဆီးရီးယားအစိုးရကသူနဲ့အတူပူးပေါင်းလှုပ်ဆောင်မှသာအလက်ပေါ်မြို့အတွက်လူသားချင်းစာနာမှုအကူအညီတွေကိုဖြန့်ဝေခွင့်ပေးမယ်လို့ပြောနေတာကြောင့်ပါတချို့နေရာတွေမှာဆိုရင်သမရဘက်ရှာအယ်အဆက်အစိုးရရဲ့ခွင့်ပြုချက်တာမကပြိပက္ခမှာပါနေတဲ့တခြားအဖွဲ့အစည်းတွေရဲ့ခွင့်ပြုချက်ကိုပါရဖို့စောင့်နေရသေးတယ်လို့အကူအညီပေးရေးအဖွဲ့တွေကပြောပါတယ်။အဖြစ်ခဲ့ရဆဲပြီးတဲ့နောက်လေကြောင်းတိုက်ခိုက်မှုတွေမရှိတော့ဘဲအချမ်းဖတ်မှုတွေတိတိတသာရောကြသွားပြီးအခြေအနေတိုးတက်လာပေမဲ့အကူအညီတွေဖြန့်ဝေပေးနိုင်တဲ့အခြေအနေတော့မရောက်သေးဘူးလို့ဆီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကွစ်လဲစတက်ဖွန်ဒမ်မစ္စတူဝါကပြောပါတယ်။ဆီးရီးယားအစိုးရထံကနေခွင့်ပြုချက်ရဖို့စောင့်နေရတဲ့အကြောင်းနဲ့အကူအညီတွေဖြန့်ဝေပေးဖို့အတွက်တူရကီနဲ့ဆီးရီးယားနယ်စပ်မှာအစင်းသင်ဆောင်ဆိုင်နေကြတဲ့အကူအညီပေးရေးအဖွဲ့တွေအနေနဲ့သဘုံတွေထိန်းချုပ်ထားတဲ့အလက်ပုံမျိုးအရှိပိုင်းကအရက်သားပြည်သူ2,500လောက်အထွဲ့ဒီကနေ့မှာအကူအညီတွေဖြန့်ဝေပေးနိုင်ဖို့မျှော်လင့်နေတယ်လို့လည်းအထူးကုစလဲဒမက်စတူဝါကပြောပါရယ်တက်ကြွလှုပ်ရှားသူတွေကတော့လက်ရှိပြည်ခက်ရစရေးအပေါ်မှာမျှော်လင့်ချက်သိမ်းမထားကြပါဘူးဒီနေ့အစောပိုင်းတုန်းကဒီအမေရိကန်နဲ့ရုရှားဆူရီးယားတို့ကပဲဆစ်ဆက်ညှိနှိုင်းပေးခဲ့တဲ့အဖြစ်ကရစရေးရယူခဲ့ချိန်တုန်းကလည်းအကူအညီဖြန့်ဝေမှုတွေတားမြစ်ခံခဲ့ရတယ်လို့သတင်းပတ်အနေငယ်အကြမ်းမှာဒီရစဲပြစ်ခတ်ရစဲမှုပြက်ပြဲသွားခဲ့တယ်လို့သူတို့ကဝေဖန်ပြောဆိုနေကြပါရှင်
ရုရှားအင်တာနက်အွန်လိုင်းထိုးပေါက်တဲ့အဖွဲ့တစ်ဖွဲ့ကရီယိုအိုလံပစ်အားကစားပွဲနဲ့ဆက်ဆက်ပြီးပုဂ္ဂိုလ်ရေးအချက်လက်တွေခိုးယူထားတယ်လို့WADA လို့ခေါ်တဲ့ကမ္ဘာစေဝါစီစီရေးအေဂျင်စီကအင်္ဂါနေ့ကအတည်ပြုလိုက်ပါတယ်။ ZA Team APT28 လို့သူတို့ကိုယ်သူတို့သတ်မှတ်ပြီး Fancy Bay ဆိုတဲ့နာမည်နဲ့လူသိများတဲ့အဖွဲ့ဟာကမ္ဘာစေဝါစီစီရေးအေဂျင်စီရဲ့ကွန်ပျူတာစနစ်ထဲကိုထိုးပေါက်ဝင်ရောက်ပြီးအားကစားသမားတွေရဲ့ပုဂ္ဂိုလ်ရေးရာအချက်လက်တွေကိုအွန်လိုင်းမှာဖြန့်နိုင်ပြီးထပ်ပြီးလည်းဖြန့်အောင်မယ်လို့ချိန်ချောင်းနေပါတယ်။ဒီအချက်လက်တွေထဲမှာအားကစားအဖွဲ့ချုပ်နဲ့အမျိုးသားစေဝါစီစီရေးအဖွဲ့တွေကအားကစားသမားတွေကိုအသုံးပြုခွင့်ပေးထားတဲ့စေဝါတွေအကြောင်းလည်းပါဝင်ပါတယ်။တင်းနစ်အကျော်အမွန်ကြီးဆီရီနာနဲ့ Venus Williams ရွှေတဆိပ်စုတွေရရှိထားတဲ့ဂျွန်ဘာမေ Simone Biles အပါအဝင် American အားကစားသမားတွေရဲ့အချက်လက်တွေကိုရရှိထားတယ်လို့ Fancy Bay website မှာဖော်ပြထားပါတယ်။သူမဟာကလေးဘွားကတက်ကြွလွန်တဲ့ယောဂအခြေအနေကြောင့်ဆေးတွေတောက်နေရတယ်လို့ Biles ကိုယ်တိုင်ကလည်း Twitter စာမျက်နှာမှာရေးသားထားပါတယ်။ပြည်ပဆိုင်ရာ Olympic Committee က WADA ရဲ့ Russia အသင်းရဲ့စေဝါသုံးဆွဲမှုနဲ့ စေဝါသုံးမှုစစ်ချက်ထွက်လာပြီးတဲ့နောက်ရုရှားနိုင်ငံရဲ့ပြည်ခုံပြည်အသင်းတသင်းလုံးကိုဩဂတ်လကရီယိုကစားပွဲကနေတားမြစ်ခဲ့ပါတယ်ရှင်
ထိုင်းနိုင်ငံမှာအရက်ဖက်ရာဆွေးမှုတွေကိုစစ်ကုံရုံးကကင်တွယ်နေတာတွေအဆုံးသတ်ဖို့ထိုင်းစစ်အစိုးရကဆုံးဖြတ်လိုက်တဲ့အပေါ်လူခွင့်ရေးအဖွဲ့တွေနဲ့ရှင်တွေကသတိကြီးကြီးထားပြီးကြိုဆိုလိုက်ကြပါတယ်။လွတ်လပ်စွာစုဝေးခွင့်ပြုတာအပါအဝင်ရှေ့ဆက်လှုပ်ဆောင်သွားရမယ့်အရာတွေရှိနေသေးတယ်လို့လည်းသူတို့ကပြောပါတယ်။ပြည်တွင်းလုံခြုံရေးကိုနှောက်ယှက်တာ၊သွေးထိုးလှုပ်ဆော်တာတွေနဲ့တော်ဝင်မိသားစုကိုအကြီးအကျယ်ပြက်အောင်လုပ်တာတွေနဲ့ဆက်နွယ်တဲ့အမှုတွေအပေါ်မှာစစ်ကုံရုံးတွေကနေတရားစီရင်တာတွေကိုအဆုံးသတ်ဖို့ဝင်ကြီးချုပ်ပရန်ယွတ်ချန်အိုချာကအမိန့်ထုတ်ပြန်လိုက်တာပါ။ထိုင်းနိုင်ငံမှာ2014ခုနှစ်မေလကဒီစစ်အာဏာသိမ်းပြီးတော့မကြခင်မှာပဲစစ်တပ်ဟာညမထွက်ရအမိန့်ကိုထုတ်ပြန်ခဲ့ပါတယ်။ငင်းငင်းကြီးနဲ့တင်းငင်းကြီးနိုင်ငံတော်ကော်မတီ NCPO လို့လူသိများတဲ့ထိုင်းစစ်ဆိုရဟာနောက်ပိုင်းမှာလည်းစစ်ကုံရုံးတွေကနေဒီအမှုတွေကိုစီရင်ခွင့်ပြုတဲ့ယာယီဖွဲ့စည်းပုံကိုပြဋ္ဌာန်းပြီးတော့အာဏာကိုဆက်လက်ချုပ်ကန်ခဲ့တာပါ။အဲ့ဒီအချိန်ကစလို့စစ်ကုံရုံးတွေမှာနိုင်ငံတော်ကလူပေါင်း1800ကျော်ပါဝင်တဲ့အမှုပေါင်း1500ကျော်ကိုကြားနာစစ်ဆေးခဲ့ပြီးအများစုကတော့လက်နက်နဲ့ဆက်နွယ်တဲ့ဆွဆွဲချက်တွေဖြစ်ပါတယ်။အခုလိုစစ်ကုံရုံးတွေမှာတရားစီရင်မှုတွေကိုအဆုံးသတ်လိုက်တဲ့အမိတ်တေဟာအစိုးရအနေနဲ့တိုင်းပြည်ကိုတည်တည်ငြိမ်ငြိမ်ထားထားထိန်းထားနိုင်ပြီဆိုတဲ့ယုံကြည်ချက်ခိုင်မာမှုကိုထင်ရှားပြနေတယ်လို့ထိုင်းဒုတိယဝန်ကြီးချုပ်လည်းဖြစ်ကာကွယ်ရေးဝန်ကြီးလည်းဖြစ်တဲ့ပရာဝတ်ဝန်ဆူဝန်ကပြောပါရယ်ဒါပေမဲ့ပြည်တွင်းအခြေအနေတွေပြန်ပြီးတော့ပြောင်းသွားခဲ့မယ်ဆိုရင်တော့အခုအမိတ်တင်ကိုပြန်ပြီးတော့ရုပ်သိမ်းနိုင်တယ်လို့လည်းသူကထိုင်းသတင်းမီဒီယာတွေကိုသတိပေးပြောဆိုထားပါရယ်ရှင်
ဣသရေသမရဟောင်းနဲ့ဝင်းကြီးချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ရှီမွန်ပဲရစ်ဟာလေးဖြတ်သွားပြီးအရေးပေါ်အခြေအနေအသေးအတန်ဖြစ်ခဲ့ပေမဲ့အခုအချိန်မှာပိုပြီးတည်ငြိမ်တဲ့အခြေအနေကိုရောက်ရှိနေပါပြီ။သူ့ရဲ့ကျန်းမာရေးအခြေအနေကသွေးရောဂါကြောင့်ဖြစ်ရတာလို့ဆရာဝန်တွေကပြောပါရတယ်။63နှစ်အရွယ်ပဲရစ်ဟာဇန်နဝါရီလတုန်းကလည်းနှလုံးရောဂါကြောင့်ဆေးရုံတက်ခဲ့ရပါသေးတယ်။တနင်္ဂနွေလုံးကပဲရစ်ကိုလေးစားချစ်ခင်ကြပြီးသူ့အမြန်ဆုံးနေကောင်းလာဖို့ဆုတောင်းနေကြပါတယ်လို့ဝင်းကြီးချုပ်ဘန်ဂျမင်နေညေတညာဟူရဲ့ Facebook ကနေအစင်ဖော်ပြထားပါတယ်ပဲရစ်ဟာအင်ဇရီနိုင်ငံမှာဝင်ကြီးချုပ်သမရနိုင်ငံသားရေးဝင်ကြီးစတဲ့နေရာတွေမှာတာဝန်ထမ်းဆောင်ခဲ့ပါတယ်သူဟာပါလက်စတိုင်းတွေနဲ့အော်စလိုညီညာရေးဆိုင်ရာညှိနှိုင်းရာမှာယာဆာအာရာဖတ်နဲ့ယစ်ဇက်ရာဘင်တို့ကိုအကူအညီပေးခဲ့တဲ့အတွက် 1994 ခုနှစ်နိုဘယ်ညီညာရေးဆုကိုပူးတွဲရရှိခဲ့တာဖြစ်ပါတယ်ရှင်
မီရန်ကြီးလိုနာမည်ပေးထားတဲ့အင်အားဖြင့်တိုင်ဖုန်းမုန်တိုင်းဟာထိုင်ဝမ်ကျွန်းတောင်ပိုင်းတစ်လျှောက်ကိုဒီကနေ့ဝင်ရောက်တိုက်ခတ်သွားခဲ့ပြီးတရုတ်နိုင်ငံတောင်ပိုင်းကိုဆက်လက်ဥတီသွားနေပါတယ်။မီရန်ကြီးတိုင်ဖုန်းဟာ2013ခုနှစ်ကဖိလစ်ပိုင်နိုင်ငံမှာလူပေါင်း6000ကျော်သေဆုံးခဲ့ရတဲ့ဟိုင်ယန်တိုင်ဖုန်းမုန်တိုင်းနဲ့အင်အားပြင်းထန်တာတူပါတယ်။တနအီလေတိုက်နှုန်းကီလိုမီတာ300ကျော်အထိတိုက်ခတ်ခဲ့တဲ့မုန်တိုင်းကြောင့်ဒေသခံယာနဲ့ချီဘေးလွယရွှေ့ပြောင်းခဲ့ရပြီးထိုင်ဝမ်မှာလျှက်စင်ပြီးဖြတ်တောက်နေပါတယ်။လေယာဉ်ခီးစင်တွေဖြတ်ခဲ့ရတယ်လို့စီးပွားရေးလုပ်ငန်းတွေနဲ့စာတင်ကျောင်းတွေလည်းပိတ်ပစ်ခဲ့ရပါတယ်ရှင်။
နောက်ဆုံးရသတင်းတွေကိုမက်ကင်ဖြူထွေးနဲ့ဒေါကင်ဆိုဝင်းတို့တင်ညာပေးခဲ့တာပါရှင်။အခုတော့သတင်းဆောင်မတွေရဲ့အလက်ပါအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကိုရောက်နေတဲ့ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်ကြောင်းကိုအရင်ဆုံးတင်ပြပေးပါမယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာမကြခင်အချိန်အတွင်းမှာသမ္မတအိုဘားမားနဲ့တွေ့ဆုံမှုရှိပါတယ်။အမေရိကန်စန်ဒေါ်ဂျိန်အခုမနေ့ပိုင်းမှာတော့ဒုသမ္မတဂျိုးဘိုင်ဒန်နဲ့အတူမနေ့စာစားနေပါတယ်။သမ္မတအိုဘားမားနဲ့တွေ့ဆုံပြီးရင်တော့နိုင်ငံသားရဲ့ဝန်ကြီးချုပ်ကယ်ရီနဲ့အတူနေ့လည်စာစားပြီးစကားပြောဆိုဖို့ရှိပါတယ်။ညနေပိုင်းမှာတော့ဝါရှင်တန် DC မြို့ကအထင်ကရနေရာတစ်ခုဖြစ်တဲ့လင်ကွန်းအမတ်တရဘိတ်မှန်ကိုတွားရောက်လက်ပတ်မှာဖြစ်ပြီးညပိုင်းမှာတော့ဝါရှင်တန် DC မြန်မာတင်ယုံကညစာစားပွဲကိုတက်ရောက်မှာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ဟာမနေ့ညပိုင်းကဝါရှင်တန် DC ကိုရောက်ရှိချိန်မှာတော့ဒေသခံမြန်မာတွေကခီးဦးကြိုဆိုခဲ့ကြပါတယ်။ဒါနဲ့ပတ်သက်လို့မတ်တင်ကြီးထိုက်ကပြောပြပေးမှာပါရှင်
။ဟုတ်ကဲ့ပါရှင်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာအမေရိကန်စံတော်ချိန်မနေ့အင်္ဂါနေ့ည9နာရီကျော်မှာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကိုဆက်ရောက်လာခဲ့ပါတယ်။ကျမတို့ VOA ရုံးချုပ်နဲ့သိပ်မဝေးလှတဲ့အမေရိကန်သမ္မတရဲ့ AK ဟာ Blair House ကိုဒေါအောင်ဆန်းစုကြည်ရဲ့ရင်တန်းရောက်ရှိလာချိန်မှာတော့မြန်မာနိုင်ငံဘွားတွေရောအမေရိကန်တွေကပါအော်ဟစ်ကြိုဆိုခဲ့ကြပါတယ်ခေချာသူတွေတဲကတူကမြန်မာနိုင်ငံပြည်ဝင်ခွင့်ဗီဇာကိုရက်တိုးပြဖို့တောင်းဆိုတာကိုလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကအခုလိုဖြေကြားခဲ့ပါတယ
်။ဗီဇာတွေပါရင်ကိစ္စပြောချင်တာရှိလို့ရှိရင်တိုင်းမို့စာရေးပြီးတော့ပြောပါ။ပြောပြီးတော့ပြောစာကြည့်ဟာကြည့်စရာရှိရလို့ပြန်ခွင့်ကြည့်မယ်။တတိယချင်းကြောက်ချင်းလုံးနိုင်တဲ့ကိစ္စမဟုတ်ဘူး။တပူဝါဒအရာလို့ပြော
ဟုတ်ကဲ့ပါတော့
ဒါကျင်းလာအနေနဲ့ပြောပြတာကိုနိုင်ငံလူတွေကကိုနိုင်ငံလူတွေပဲ
ဟုတ်ကဲ့
တန်းနိုင်ငံလုံးကာကွယ်မယ်ဆောက်ချောက်မယ်နောက်ပြီးတော့ဥပဒေကြောင့်လို့
ဟုတ်ကဲ့
ဒါပေမဲ့ဒီဥယျာဉ်တို့ချင်းတော့အထူးမလုပ်ဘူးဒါကိုဆွဲရှေ့ဟုတ်ကဲ့
ဒီကနေ့ဗုဒ္ဓဦးနဲ့မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကသူမတဲခိုနေရဘလဲဟောက်စ်နဲ့လမ်းတစ်ဖက်တစ်ချက်မှာရှိတဲ့အမေရိကန်သမ္မတအိမ်ဖြူတော်မှာသမ္မတဘရက်ကိုဘားမှာဒုတိယသမ္မတဂျိုးဘိုင်ဒင်တို့နဲ့တွေ့ဆုံဆွေးနွေးမယ်လို့လည်းအိမ်ဖြူတော်ကသတင်းထုတ်ပြန်ထားပါတယ်။အမေရိကန်သမ္မတရဲ့ AK ဟာတမိုင်းဝင်ဘလဲဟောက်စ်မှာတဲခိုဖို့အမေရိကန်သမ္မတရဲ့ဖိတ်ကြားချက်ကတော့အမြင့်မားဆုံးအလေးအနက်ထားဂုဏ်ပြုမှုတစ်ခုလည်းဖြစ်ပါတယ်။ဘလဲဟောက်စ်လို့ခေါ်ကြတဲ့အမေရိကန်သမ္မတရဲ့ AK ဟာကတော့ကမ္ဘာတလွှားကထိရှင်နန်းရှင်ရှင်ဘီရင်တွေနဲ့သူတို့ရဲ့မိသားစုဝင်တွေနိုင်ငံကောင်းဆောင်တွေနောက်အမေရိကန်သမ္မတတဲ့အဖြစ်ရွေးကောက်ခံရသူတွေအင်ပီရိုကိုမပြောင်းရွှေ့ခင်တဲခုနေထိုင်ရတဲ့အမေရိကန်သမ္မတတဦးဦးကွယ်လွန်ခဲ့တဲ့အခါမှာလဲနိုင်ငံတော်ဇာပနာအဖြစ်တည်ကြတဲ့အချိန်မှာသမ္မတကတော်တွေခိတတဲခုနေထိုင်ပြီးနိုင်ငံတကာရဲ့ဝန်ထဲကြေကွဲရပါကြောင်းတယ်လီဖုန်းဆက်သွယ်မှုတွေကိုလက်ခံရနေရလဲဖြစ်ပါတယ်ကျမတို့ရဲ့ VOE ဌာနချုပ်နဲ့လည်းတိတ်ပြီးမဝေးလာပါဘူး။မင်းညာကတော့ဒေါအောင်ဆန်းစုကြည်ကိုကြိုဆိုဖို့အတွက်သူမတဲခုံမဲ့ဘလဲဟောက်စနီမှာမြန်မာပြည်ပွားတချို့နိုင်နဲ့ချီပြီးတော့စောင့်ဆိုင်ခဲ့ကြတာမှာကျမတို့ VOE ဝိုင်းတော်သူမတ်အင်ချင်နိုင်တွားရောက်တည်င်းရယူခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ကိုကြိုဆိုနေသူတွေတဲကတချို့ကိုမတ်အင်ချင်နိုင်ကအခုလိုမေးမြန်းခဲ့ပါတယ်။
Tell me your experience. Tell us, yeah, it's an awesome presence. Awesome presence. Someone who, you're in the presence and you understand the democracy and the liberty and the freedom that comes with the presence. And so we're so excited to welcome her here to the United States.
Yeah. Thank you, Alex. Thank you.
ဒီလိုကိုနေလဲတွေ့ကျင်နေတယ်ဆိုတဲ့အကြောင်းပေါ့နော်အဲ့ဒါကိုလည်းတွေ့ကျင်တယ်လို့ကျွန်တော်ပြောလိုက်တယ်သူကတော့ခရီးမပေးဘူးတဲ့ခရီးပေးတယ်လည်းနဲ့ခရီးပေးပြီးကပြတ်သွားမှာပြောမကောင်းဘူးတဲ့ဒီရောက်မှတော့တွေ့မယ်လို့ပြောတယ်ဒါပါဖြစ်ဖြစ်လေကျွန်တော်အနည်းငယ်တွေ့လိုက်ရတယ်ဟာအနည်းငယ်ကြည့်ဆိုလိုက်ရတယ်ဆိုတော့အတိုင်းနဲ့လို့ပြောတ
ာဟုတ်ကဲ့ပါကျေးဇူးတင်ပါတယ
်နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကသူမအနေနဲ့ဝါရှင်တန် DC မြို့တော်မှာတော့မြန်မာပြည်ပွားတွေနဲ့တွေ့ဆုံမှုမသေးကြပေမဲ့နယူးယောက်မြို့မှာတော့တွေ့ဆုံမှုစီစဉ်ထားတယ်လို့ပြောဆိုသွားပါတယ်အမေရိကန်ခီးစဉ်အတွင်းဝါရှင်တန် DC မြို့တော်မှာသမ္မတဘရက်ကိုဘားမှဒုတိယသမ္မတနိုင်ငံခြားရေးဝန်ကြီးတို့နဲ့တွေ့ဆုံဆွေးနွေးမှာဖြစ်တဲ့အပြင်ကာကွယ်ရေးဝန်ကြီးနဲ့တွေ့ဆုံနိုင်ဖို့လဲစီစဉ်နေတယ်လို့သမ္မတရုပ်ဝန်ကြီးဌာနပြောခွင့်ရဦးစောထီက VOA ကိုခီးစဉ်အကြုံမှာပြောဆိုထားပါတယ်။အမေရိကန်အစိုးရလွှတ်တော်ခေါင်းဆောင်ပိုင်းနဲ့တွေ့ဆုံပြီးမှာတော့ဒေါက်ဆန်းစုကြည်ကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်ကိုတွားရောက်မှာဖြစ်ပြီးစက်တင်ဘာလ19ရက်နေ့မှာတော့ဒုက္ခတဲ့နဲ့ရွှေပြောင်အခြေချသူများအရေးဆွေးနွေးမယ်ကုလသမဂ္ဂအစိမ့်မြရရှိကြီးများအစီအဝေးမှာမိန့်ခွန်းပြောဖို့ရှိသလိုကုလထွေထွေညီလာခံမှလည်းမိန့်ခွန်းပြောမှာဖြစ်ပါလိမ့်ရှင်
။မတင်ရင်ထိုက်တင်ပြပေးခဲ့တာပါရှင်။အခုတော့ရခိုင်ပြည်နယ်ပြည်ပခပြဿနာဖြေရှင်းရေးဆိုင်ရာသတင်းလွှာတဲ့ဘက်ကိုတင်ပြပေးပါမယ်။တမဒအိုဘားမားရဲ့ဖိတ်ကြားချက်အရနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာကအမေရိကန်ပြည်ထောင်စုရဲ့မြို့တော်ဝါရှင်တန် DC ကိုရောက်ရှိနေပါပြီ။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်ကိုဖီအာနန်ဟာရခိုင်ပြည်နယ်ကရခိုင်ဗုဒ္ဓဘာသာတွေနဲ့မွတ်စလင်အတိုင်းဝိုင်းကြားလူမျိုးရေးတင်းမာမှုလျှော့ပါရေးအတွက်နီးလန်းရှာအကြံပေးဖို့မြန်မာပြည်ကိုတွားရောက်ခဲ့တဲ့ခီးစဉ်ပြီးရဲ့နိုင်ငံအကြမှာဒေါအောင်ဆန်းစုကြည်အမေရိကန်ခီးစဉ်စတင်လိုက်တာပါ။မြန်မာနိုင်ငံမှာတိုင်းရင်းသားအဖြစ်အတိမပြုမခံရတဲ့လူဦးရေတသန်းကျော်ရှိတဲ့ရိုဟင်ဂျာမွတ်စလင်တွေခံစားနေရတဲ့ဒုက္ခတွေရော့ပါအောင်ဒေါအောင်ဆန်းစုကြည်ကပိုးပြီးဆောင်ရွက်ပေးဖို့လူအခွင့်အရေးအဖွဲ့တွေကတိုက်တွန်းနေကြပါတယ်။ဒေါအောင်ဆန်းစုကြည်အမေရိကန်ပြည်ထောင်စုကိုပထမဦးဆုံးတင်တရားဝင်လာရောက်တဲ့ဒီခီးစဉ်အတွင်းဆွေးနွေးမဲ့အကြောင်းအရာတွေထဲမှာတိုင်းရင်းသားရေးနဲ့ဘာသာရေးတင်းမာမှုတွေနဲ့ပတ်သက်တဲ့အချက်တွေလည်းပါဝင်မှာဖြစ်ပါတယ်။ဆလာဒီဇာဟုရဲ့သတင်းပေးပို့ထားတာကိုဒေါခင်ဆိုးဝင်းကပြောပြပေးမှာပါရှင်
။ကောင်းပါပြီ။ပြီးခဲ့တဲ့သတင်းပတ်တုန်းကကိုဖီအာနန်ရဲ့ရခိုင်ပြည်နယ်ခီးစဉ်မှာခီးရောက်မဆိုင်ဆိုသလိုပဲသူဟာပြည်တွင်းရေးကိုဝင်ရောက်ဆက်ဖက်ဖို့လာရောက်ခဲ့တာဆိုပြီးဒေါသထွက်နေတဲ့လူအုပ်ကြီးကဆန္ဒပြကန့်ကွက်တာနဲ့ကြုံခဲ့ရပါတယ်။ရခိုင်မျိုးသားပါတီထွေထွေတွင်းရေးမှူးဦးအောင်တန်းဝေကကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အရေးအကြံပေးကော်မရှင်အပေါ်အခုလိုဝေဖန်လိုက်ပါတယ်
။ဦးလေးတို့ကအရှုံးရှာအာနာပိုင်တဲ့ပြည်ထောင်စုသမ္မတမြန်မာနိုင်ငံတို့ရဲ့အင်ပြေးရေးကိုဘင်းနိုင်ငံရှာဖွေးစီဘင်းနိုင်ငံကမှဝင်ရောက်ဆက်ဖက်တာဦးလေးတို့လက်ခံနိုင်မှာမဟုတ်ဘူး
။ရခိုင်ပြည်နယ်ကဗုဒ္ဓဘာသာအများစုနဲ့လူနည်းစုရိုဟင်ဂျာမွတ်စလင်တွေအကြားပဋိပက္ခကိုအပြေရှာတဲ့နေရာမှာနီးလန်းတွေအကြံပေးနိုင်ဖို့အတွက်ကော်မရှင်တရက်ကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ကဥက္ကဋ္ဌအဖြစ်တာဝန်ယူဆောင်ရွက်နေပါတယ်
။ First of all, we are not here to do a human rights investigation and write a human rights report. I think I've indicated very clearly.
ဒီကွန်ရေးစုံစမ်းစစ်ဆေးဖို့နဲ့စီရင်ခံစားရေးဖို့ကျွန်တော်တို့ဒီကိုလာခဲ့တာမဟုတ်ဘူးဆိုတာကိုခမပြောပြစေ။ဒီကော်မရှင်ကိုပေးအပ်ထားတဲ့လုပ်ပိုင်권အနေနဲ့ပတ်သက်ပြီးကျွန်တော်ရှင်းရှင်းလင်းလင်းပြောခဲ့ပြီးလို့ယူဆပါရတယ်။တင်းမာမှုတွေရောပေါင်းကူညီဖို့ကျွန်တော်တို့ကိုပေးအပ်ထားတဲ့လုပ်ပိုင်권အရာရည်ရွယ်ထားတဲ့အတိုင်းကျွန်တော်တို့အကြံပြုချက်တွေကအထောက်အကူဖြစ်လိမ့်မယ်လို့မျှော်လင့်ပါတယ်။
ရခိုင်ပြည်နယ်မှာလွန်ခဲ့တဲ့၄နှစ်ကရခိုင်ဗုဒ္ဓဘာသာဝင်တွေနဲ့ပဋိပက္ခဖြစ်ခဲ့လို့ထောင်ထဲချီတဲ့မွတ်စလင်တွေအိုးအိမ်စွန့်ခွာထွက်ပြေးခဲ့ကြရပါတယ်။တချို့မွတ်စလင်တွေကတော့အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတွေမှာဘဝသစ်ရှာဖို့ရောက်ရှိနေကြပြီးကျန်မွတ်စလင်တွေကတော့ရခိုင်ပြည်နယ်ကဒုက္ခသည်စခန်းတွေမှာပိတ်မိနေစေဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်မိရှေကစားနပ်ရိက္ခာအခက်အခဲကိုအခုလိုရင်ဖွင့်လိုက်ပါတယ်။
စား
ရပါရဲ့ကြဲကြဲမနိုင်ရင်စားရအလုတ်ကမရှိအစားတော့ခွဲရရတဲ့အခါစားရပါတယ်တဲ့မရတဲ့အခါလဲမစားရပါဘူးအလုတ်ကင်လဲမရှိပါဘူးလို့ညင်းညူသွားတာပါမနစ်ကတော့ကရိုဟင်ဂျာလှေစည်းပြေးဒုက္ခသည်တွေဟာစားနပ်ရိက္ခာမပါပဲပင်လယ်ထဲမျောခဲ့ကြတဲ့အတွက်နိုင်ငံတကာကပြစ်တင်ရှုတ်ချခဲ့ကြပါတယ်အပိနိခံလူနည်းစုအတွက်ဒေါအောင်ဆန်းစုကြည်ကရက်တီပြောဆိုပေးဖို့ပြက်ကွက်နေတဲ့အပေါ်အဝေးပန်းခံနေရပါတယ်ဒေါ်ဆန်းစုကြည်ကဒါဟာယင်းနဲ့အမျှခံစားနေကြရတဲ့ပြဿနာဖြစ်ပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီရဲ့မြန်မာနိုင်ငံကိုလာရောက်ခဲ့တဲ့မေလခရီးစဉ်အတွင်းပူးတွဲသတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုခဲ့ပါတယ
် People should be aware of the difficulties that we are facing and to give us enough space to sort out our problems.
ကျမတို့ရဲ့ပြဿနာတွေကိုဖြေရှင်းနိုင်ဖို့လုံလောက်တဲ့အချိန်ခါအခင်းကျင်းပေးကြပါတဲ့လူတိုင်းအနေနဲ့ကျမတို့ရင်ဆိုင်နေရတဲ့အခက်အခဲတွေကိုသတိပြုသင့်ပါတယ်လို့ပြောဆိုသွားတာပါတချို့ရိုဟင်ဂျာမွတ်စလင်တွေဟာမြန်မာနိုင်ငံထဲမှာမျိုးဆက်တွေနဲ့ချီးပြီးနေလာခဲ့ကြတာဖြစ်ပြီးမြန်မာသားဖြစ်ခွင့်မရှိကြပါဘူးမြန်မာနိုင်ငံသားအများစုကတော့သူတို့တွေဟာအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကနေတရားမဝင်ဝင်ရောက်လာသူတွေလို့သဘောထားပြီးနှင်ထုတ်သင့်တယ်လို့ဆိုကြပါတယ်သူတို့ကိုသူတို့ရိုဟင်ဂျာတွေလို့တောင်မှပြောခွင့်မရှိကြပါဘူး။သမ္မတအိုဘားမားရဲ့2014ခုနှစ်ကမြန်မာပြည်ခီးစဉ်အတွင်းဒီကိစ္စနဲ့ပတ်သက်ပြီးအခုလိုထောက်ပြပြောဆိုခဲ့ပါတယ်
။ We are paying attention to how religious minorities are treated in this country.
ဒီနိုင်ငံမှာဘာသာကြားလူနည်းစုတွေပေါ်ဘယ်လိုအနေအထားနဲ့ကင်တွယ်နေသလဲဆိုတာကိုကျွန်တော်တို့သတိထားစောင့်ကြည့်နေပါတယ်။
American တာဝန်ရှိသူတွေကတော့မြန်မာနိုင်ငံမှာဒီမိုကရေစီရေးနဲ့လူခွင့်ရေးတိတိတသာတိုးတက်မှုမရှိသေးသေးတော့ပိတ်ဆို့မှုတွေကိုဆက်ပြီးထိန်းထားမှာဖြစ်တယ်လို့ပြောဆိုထားပါတယ်ရှင်
။ Talking Sewin ပြောပြပေးခဲ့တာပါရှင်။ကုရကီယင်ပြည်နယ်ဘက်ကတိုက်ပွဲတွေဖြစ်ပွားတာကြောင့်ရွာသားတွေထွက်ပြေးရတဲ့အကြောင်းကိုလည်းတင်ပြပေးပါမယ်။ကီယင်ပြည်နယ်မေသဝဒေသမှာလက်နက်ကင်ပိဋကတွေဒီကနေ့အထိဆက်လက်ဖြစ်ပွားနေတာကြောင့်အထိအခိုက်အကြဆုံးတွေရှိနေတယ်လို့ဒေသခံတွေထောင်နဲ့ကြီးပြောလို့ရအောင်တင်းရှောင်နေကြပါတယ်။ဒီအကြောင်းပြေဆုံးလို့ VOA မြန်မာပိုင်းသတင်းတော်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်။
ကရင်ပြည်နယ်လှိုင်းပွဲမြို့နယ်မဲရဝေါ်ဒေတာဘက်မှာသူ့ဘုံမူကြီးစောဆန်းအောင်ဦးစီးတဲ့ DGB အခွဲဆက်အဖွဲ့ကတစ်ဖက်၊ကရင်နယ်ရဲစောင့်တပ်နဲ့အစိုးရတပ်မတော်ပူးပေါင်းတပ်တွေကတစ်ဖက်စိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေပြီးနှစ်ဖက်ထိခိုက်မှုရှိနေပါတယ်။ဒီကနေ့မဲရဝေါ်ဒေတာတွင်ဖြစ်ပွားနေတဲ့စိုက်ပွဲအခြေအနေနဲ့ပတ်သက်လို့ DGB ပြန်ကြားရေးရာရှိဘူကြီးစောရဲထက်ကအခုလိုပြောပါတယ်
။အရှိနဆုံးချင်းနေရတော့ဟိုသူတို့ကျင်းပြနေတယ်မနော်ကျွန်တော်တို့ဒီရိတ်ခါကုန်းကဒီစခန်းတင်နေရပါတော့နော်တိုက်ပွဲကျင်းနေတို့နေရောညရောပြစ်တယ်နော်မနေညလည်းပြစ်ကြတယ်ပြစ်ကြတော့ကျွန်တော်တို့လူတော့နှစ်ယောက်တန်ရရတယ်နော်ဟို BGN နဲ့တပ်ကတော့ပြီးကြတယ်တော့များတယ်နော်ဒီမနေ့9နိုင်10နိုင်အဲမိတယ်နောက်မှဆိုလို့ရှိရင်တပ်နဲ့ BGN ဘက်ကသူထက်တက်လာရင်ကိုဘက်ကပြန်ကိုအတင်းဆောင်ဆိုင်နေတယ်
ကရင်နယ်ကြားစောက်တပ်နဲ့မြမတပ်မတော်ပူပေါင်းတပ်တို့ကနေ DGBA အခြေပြုတပ်ဆွဲထားတဲ့ရိတ်ခါကုန်းနဲ့စခန်းသစ်ကိုသိမ်းပိုက်နိုင်ဖို့အလုံးရင်းနဲ့ထိုးစစ်ဆင်နေတယ်လို့ဗိုလ်ကြီးစောရဲထက်ကပြောပါရယ်။ဒီလိုဖြစ်ပွားတဲ့တိုက်ပွဲတွင်ပြစ်ခတ်မှုနဲ့မြေမြုပ်ဘုံတန်ကြောင့်နှစ်ဖက်တိုက်ခိုက်မှုရှိနေတယ်လို့ကရင်နယ်ကြားစောက်တပ်ရင်တစ်တုံညာတစ်ခုံ BGF ရရှိသူကအခုလိုပြောပါရယ်
။ဘယ်တော့ကဒီကဒီကတိုက်ခိုက်မှုအောင်ရှိတယ်။ဟိုမိုင်းထိတာတော့ဒီဒီကအစမှန်တော့လည်းရှိရှိတယ်။ Pro Pass ရှာနေရှိတယ်အများကြီးပဲ
။ဒီလက်နှစ်ရက်နေ့ကနေစပြီးတော့ BGF နဲ့ DGP တို့ကနေတိုက်ပွဲဆက်တင်ဖြစ်ပွားခဲ့တာပါ။ခုလိုတိုက်ပွဲဖြစ်ပွားမှုကြောင့်မဲရဝေါ်ဒေတာကြီးရွာပေါင်း20ကရွာသားတွေဟာစစ်ဘေးလွတ်ရန်မြန်ကြီးငူဒေတာဘက်ကိုစစ်ဘေးသိမ်းဆောင်လာနေကြရပါတယ်။စစ်ရေးတင်းမာမှုတွေကြောင့်မြန်ကြီးငူဒေတာဘက်ကိုထွက်ပြေးသိမ်းဆောင်နေရတဲ့စစ်ဘေးဒုက္ခသည်တွေကိုမနေ့ကလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနနဲ့ကရင်ပြည်နယ်စိုးရတော့ပူးပေါင်းပြီးတော့အစားအသောက်နဲ့အသုံးဆောင်ပစ္စည်းတွေတွားရောက်ကူညီထောက်ပံ့ခဲ့တယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာကိုကိုနိုင်ကပြောပါတယ
်ကျွန်တော်သွားခဲ့တယ်ပေါ့လေမနေ့ကသွားခဲ့ပါတယ်ကရင်ပြည်နယ်ဟာကအစိုးရဖွဲ့ရအဖွဲ့လည်းပါတယ်ပေါ့နော်အိမ်တော်စုက980 AB လူကြီးက3052ဦးရှိတယ်ကျွန်တော်တို့ထောက်ပံ့ခဲ့တာလေကျွန်တော်တို့က9ရက်သား ဆိုင်ရိတ်ခါတောက်ပပေးခဲ့တယ်နောက်တော့စီးပါးခဲ့တာတပူးနှုံနဲ့အင်တော်စုလိုက်ပေါ့နော်ဆိုင်ရိတ်ခါကျတော့ကျွန်တော်တို့ကလူကြီးနဲ့တွေ့တယ်တရက်ကိုမနေ့တစ်လုံးနဲ့တစ်လုံးဆိုပြီးတွေ့တော့တော့ဆယ်ခုနှစ်ရက်ကပေးခဲ့တယ်အတာပေါ်နဲ့လက်တွေပေးခဲ့တာပေါ့နော်
ဒုက္ခတွေရဲ့ကျမ်းမာရေးကလေးတွေရဲ့ပညာဆက်လက်သင်ကြားနိုင်ရေးအတွက်ကရင်ပြည်နယ်အစိုးရဘက်အနေနဲ့ဆက်လက်ဆောင်ရွက်သွားဖို့ညှိနှိုင်းနေစေလို့လည်းညွန်ကြားရေးမှူးချုပ်ဒေါက်တာကူကိုနိုင်ကပြောပါတယ်
။ကျမ်းမာရေးစောင့်ရှောက်မှုတွေပေါင်းလို့တာပေါ့ဒီနေ့ကျမ်းမာရေးကလူတွေပါတာပေါ့။နောက်ပြီးတော့မှပညာရေးရဆိုလည်းဘလို့တောင်းသားတွေဒီမှာပညာရေးဘလို့ဆက်တင်ပေးမယ်ပေါ့။သူတို့အတန်းလိုက်ပြုတ်ကောင်ဘလို့အစီအစဉ်နေရှိတဲ့သားပြောတယ်ပေါ့နော်။တခြားလူဝတ်ချက်လေးတွေဖြည့်ပေးဖို့
လက်ရှိမြန်ကြီးငူကိုတင်ဆောင်လာတဲ့စစ်ဘေးဒုက္ခသည်ပေါင်း3000ကျော်ကိုဘုံကြီးကျောင်းနဲ့ထမယုံတွေမှာနေရာချထားပြီးအဲ့ဒီစစ်ဘေးဒုက္ခသည်တွေကိုမြန်ကြီးငူဆရာတော်နဲ့အရပ်ဖွဲ့ဖွဲ့တွေဌာနဆိုင်ရာတွေကနေနေထိုင်ရေးနဲ့ကျန်းမာရေးတွေကူညီဆောင်ရွက်ပေးနေပါတယ်။ဩဂုတ်လကွန်ပိုင်းမှာကော့ကရစ်မြို့နယ်ကောင်းမူးကျေးရွာဘက်မှာမြန်မာတပ်မတော်နဲ့ PGF တို့ကထိုးစစ်ဆင်မှုတွေပြုလုပ်နေတာကြောင့်စက်တင်ဘာလ3ရက်နေ့နောက်ဆုံးထားပြီးတအားလုံးရုတ်သိမ်းပြဖို့မရုတ်သိမ်းပါက DGB ကနေ၎င်းတို့ထိန်းချုပ်ရသေးတာအလုံးမှာစပြိုင်တည်းစစ်မြင့်လာဖို့တိုက်ခိုက်သွားမယ်လို့ကြေညာချက်တစ်ဆောင်ထုတ်ပြန်ပြီးနောက်ပိုင်းအခုလိုထိုးစစ်ဆင်မှုတွေဖြစ်ပွားလာခဲ့ပါတယ်။ကရင်ပြည်နယ်မဲရဝဒေသတွင်ဖြစ်ပွားနေတဲ့တိုက်ပွဲနဲ့ပတ်သက်လို့ KNU ကကရင်မျိုးရာစည်းရုံးကလည်းတိုက်ပွဲရပ်တန့်ပေးဖို့မနေ့ကကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်ခင်ဗျာ။
နိုင်ကွန်အိမ်တည်ပြပို့ခဲ့တာဖြစ်ပါရဲ့ရှင်တစ်ဆက်ထဲမှာပဲကချင်ပြည်နယ်ဘက်ကအခြေအနေတွေကိုလည်းတိတိကျကျကြည့်ကြရအောင်ပါကချင်လွတ်လပ်ရေးတပ်ဖွဲ့ KIO ဌာနချုပ်ဦးနီးမှဒီလ23ရက်နေ့မနေ့ပိုင်းကအစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကြားအပြန်အလှန်လက်နက်ကြီးနဲ့ပစ်ခတ်တာတွေရှိပေမဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ပေါ်တော့တည့်ရောက်နိုင်ပွဲမရှိဘူးလို့ကချင်ငြိမ်းချမ်းရေးအကျိုးဆောင်ကတုံ့သက်ထားပါတယ်ဒီတည်ပြပြေဆောင်ကိုတော့ VOA မြန်မာပိုင်းရဲ့တည်တောင်းကိုမိုးစောကတင်ပြထားပါတယ်ရှင်
အစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA အကြတိုက်ပွဲဟာမြစ်ကြီးနားဗမော်လမ်းအရှိတ်ဘက် KIA လှုပ်ရှားတပ်ရင်းရဲ့ရှေ့တန်းစခန်းမှာဒီလ23ရက်နေ့မနက်ပိုင်းကစတင်ဖြစ်ပွားပြီးတနအီလောက်ကြာမြင့်ခဲ့တာဖြစ်ပါတယ်။ဒီပစ်ခတ်တိုက်ခိုက်တာတွေဟာဒီကနေ့မှတော့ထပ်မံဖြစ်ပွားတာမရှိကြောင်းနဲ့အင်ကာနေကပစ်ခတ်မှုဖြစ်ပွားတဲ့အခြေအနေကို KIO ပြန်ကြားရေးအဖွဲ့တာဝန်ခံဒုဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ်။
ဒီကတော့ကျွန်တော်ဘာမှအမကြားရသေးဘူးတကယ်တိုက်ပွဲဖြစ်တဲ့တင်းလေမနေ့ကတော့ဒီဒီခံကြတဲ့နေရာမှာဖြစ်တာဒါတမတော်တက်ကလည်းလည်းနဲ့ကြီးနဲ့ဖြစ်တာဒီရှိတဲ့မမတို့နဲ့ဖြစ်တာဒီနေ့နေနဲ့ဖြစ်တဲ့တိုက်ပွဲတွေတော့မရှိပါဘူးလည်းနဲ့ကြီးတဲ့လမ်းဖြစ်တဲ့တိုက်ပွဲတွေပါတနာရီတော့ကြာမှင်းတယ်ဒီကတော့ချုပ်ချင်မမနဲ့တုံးလို့ကျင်တော့ပြန်တုံးပြန်တယ်လို့တော့ကြားပါတယ်နှစ်ဖက်ကြီးကြိုက်တယ်တော့မကြားဘူးရှိလည်းမရှိတော့ပါဘူး
ဒီတိုက်ပွဲဖြစ်ပွားမှုတရင်နဲ့ပတ်သက်ပြီးကချင်ပြည်နယ်အစိုးရရဲ့လုံခြုံရေးနဲ့နေဆက်ရေးဝန်ကြီးဌာနကိုဆက်သွယ်မေးမြန်းရမှာတော့ဝန်ကြီးအစည်းအဝေးတက်နေတာကြောင့်ပြန်လည်ဖြေဆိုတာမရှိပါဘူးကချင်ငင်းချင်းအကျိုးဆောင်အဖွဲ့ PCG ကဥလမိုင်ကွန်ကြာကတော့တိုက်ပွဲဖြစ်ပွားတဲ့အခြေအနေနဲ့တိုက်ပွဲတွေဆက်မဖြစ်ဘူးဆိုရင်တော့ငင်းချင်းလုပ်ငန်းစဉ်အပေါ်ထိခိုက်နိုင်မှာမဟုတ်ကြောင်းအခုလိုတုံ့သက်ပြောဆိုပါတယ
်။အော်ဒီမှာခြေရကဘာမှမကြောက်မနေ့ကအဲ့ income post တဲ့ဘက်မှာပေါ့လေအမစကြောင်းလည်းရှိတယ်။အဲ့တော့အဲ့ income post တဲ့မှာတို့လည်းလည်းဒီမှာသူ့ဟိုကကဲလည်းလည်းဒီမှာသူ့ဒီမှာခဏပါပဲအဲ့ဒါနဲ့အခုချိန်ကြီးပြန်ပါဘာမှလည်းဆက်ပြီးမဖြစ်ဘူးပေါ့ဗျာအခုဒီနေနေကြပါဒီကြေဖြစ်တာမဟုတ်ဘူးဆိုတော့လေဒါမှမပြောတာတော့မရှိဘူး။ဟောကလည်းသူတို့ရှိတယ်ဆိုတော့အကြောင်းလည်းသိထုတ်ကြတယ်သူဆိုတော့မင်းရောအဲ့လိုတော့အသက်ပေးကြတယ်တဘောလည်းလောက်ချင်တယ်ကျွန်တော်သင်တာဒီလိုလက်တဲ့တစ်ခါဆက်လက်ပြီးမှကြီးရမဖြစ်ဘူးဆိုတော့ဒါကဖြစ်တဲ့အကြောင်းကြောင့်ရှိတာလေ
တိုက်ပွဲဖြစ်ပွားခဲ့တဲ့အင်ခရန်စကန်းဟာပြီးခဲ့တဲ့လ23ရက်နေ့ကလည်းအစိုးရတပ်မတော်ဘက်ကလေကြောင်းကနေတိုက်ခိုက်တာတွေရှိခဲ့ပါတယ်ဒီရက်ပိုင်းတွေအတွင်းမှာတော့ကရင်ပြည်နယ်ဘက်မှာလည်းအစိုးရတပ်မတော်နဲ့ဒီမိုကရေစီအကျိုးပြုကရင်မျိုးသားတပ်မတော် DKBA ခွဲထွက်အဖွဲ့အစည်းမှာတိုက်ခိုက်တာတွေရှိခဲ့ပါတယ်။ဒီလိုတိုက်ပွဲတွေဖြစ်ပွားနေချိန်မှာပဲအစိုးရနဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေပူးပေါင်းဖွဲ့စည်းထားတဲ့ပြည်ထောင်စုပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMCU ကိုရန်ကုန်မှာကျင်းပနေပြီးတိုက်ခိုက်တာတွေမဖြစ်ပွားစေရေးအတွက်ဆွေးနွေးနေကြပါတယ်
။ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မြန်မာမီဒီယာမြင်ကွင်းနဲ့ဦးကျော်စင်သာရဲ့မြန်မာအရေးသုံးသပ်ချက်တွေကိုတော့ဆက်လက်ထုတ်လွှင့်မဲ့ဒုတိယပိုင်းနာယူရဲ့အစီအစဉ်မှာစောင့်မျှော်နားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာညကျမ်းပါရှင် VOA မြန်မာပိုင်းည 9:00 ကနေ 10:00 အထိထုတ်လွှင့်နေတဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလိုက်မီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာယူရဲ့အစီအစဉ်မှာနားဆင်ရမှာကတော့
ဒီတော့လေဆိုတာကဒီလူတွေရဲ့ဒီသတင်းဟိုဒီ Messenger လေးပေါ့နော်။ဆိုတော့သူတို့ကလည်းတိုက်ခိုက်ခြင်းက
မြန်မာမီဒီယာမြင်ကွင်းအစီအစဉ်မှာပြည်စုံကိုနားဆင်ရပါမယ်ဒီအကြောင်းနဲ့အတူဦးကျော်စံသာရဲ့မြန်မာအရေးသုံးသပ်ချက်အပြင်တစ်ပတ်အတွင်းအားကစားသတင်းတွေကိုလည်းနားဆင်ကြရမှာပါအခုအရင်ဦးဆုံးတော့ဒီအပတ်စဉ်ကဏ္ဍဖြစ်တဲ့မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်မှာတော့ဒေါအောင်ဆန်းစုကြည်ရဲ့ဥရောပနဲ့အမေရိကန်ခီးစဉ်အကြောင်းမီဒီယာတွေပေါ်မှာအခုတလောအတန်တွေထွက်နေတဲ့အမှုပညာရှင်တွေရဲ့အကြောင်းနဲ့သူတို့အကြောင်းတွေတင်ပြနေတဲ့အမှုပညာကြားနဲ့တဆောင်ရဲ့အက်ဒီတာတို့ရဲ့ပြောကြားချက်အစားအတွေကိုနားဆင်ရမှာပါမအိမ်ခိုင်ဦးရေးသားတင်ပြထားတာကိုဦးဆန်မိုးဝေကကူညီတင်ဆက်ထားပါတယ်ရှင
်အခုသတင်းပတ်မှာတော့ဒေါအောင်ဆန်းစုကြည်ဗြိတိန်နိုင်ငံကိုတောရောက်ခဲ့တဲ့ခီးစဉ်တွင်သားနဲ့မြေးဖြစ်သူတွေကိုတွေ့ဆုံတဲ့သတင်းနဲ့ဓာတ်ပုံတွေကမြန်မာ Facebook လူမှုကွန်ရက်တုံးသူတွေရမှာစိတ်ဝင်စားဆုံးအကြောင်းအရာဖြစ်ခဲ့ပါတယ်။ NLD ခေါင်းဆောင်လက်ရှိအစိုးရအဖွဲ့ကိုဦးဆောင်နေသူတဦးဖြစ်တဲ့ဒေါအောင်ဆန်းစုကြည်ရဲ့မိသားစုပုံရိပ်ကိုတွေ့ရတဲ့အတွက်အများသူငါရဲ့ဂရုဏာတက်တဲ့ပြောဆိုမှုတွေတုံ့တမှုတွေလူမှုကွန်ရက်ပေါ်မှာအများပြားဖတ်ရှုရပါတယ်။ဒါပေမဲ့အချို့ချို့သောအရင်အစိုးရလက်ထက်ကလူကြီးတချို့ကဒေါ်စုနဲ့သူ့ရဲ့မိသားစုတွေ့ဆုံမှုကိုထိတဲ့လောင်တဲ့အရေးသားမျိုးတွေလူမှုကွန်ရက်မှာရေးသားကြတာလည်းရှိနေတာကြောင့်ပြန်ကြ ాయి ဝင်ကြီးဟောင်းနဲ့အရင်သမရရဲ့ပြောရေးဆိုခွင့်ရှိသူဖြစ်ခဲ့တဲ့ဦးရဲထွတ်ကတောင်သူ့ရဲ့ Facebook စာမျက်နှာပေါ်မှာနိုင်ငံရေးမှာသဘောထားကွဲလို့ရတယ်ဆွေးနွေးညှင်းခုန်လို့ရတယ်ဒါပေမဲ့မိသားစုပြန်ဆုံကြတာကတော့အောက်လုံးနေနဲ့ဝေဖန်တာရည်တည့်တဲ့ရေးတာမျိုးမလုပ်သင့်ဘူးဆိုပြီးတော့ရေးလိုက်တာကြောင့် Facebook ပရိသတ်တောင်းနဲ့ချီးပြီးတော့ like လုပ်ခဲ့ကြပြီးထောင်နဲ့ချီးပြီးတော့ share ခဲ့ကြတာကိုလည်းတွေ့ခဲ့ရပါတယ်နောက်ထပ်တင်ပြချင်တာကတော့ဆန္ဒပြပွဲတစ်ခုမှာတဲ့နောက်တယောက်လက်တီးနဲ့ထိုးခံရတဲ့ကိစ္စဖြစ်ပါတယ်။ကိုရီးလက်ရောက်ကျူးလွန်ခဲ့တဲ့ရခိုင်ကော်မရှင်ဖျက်သိမ်းရေးဆန္ဒပြသူတဦးကိုတရားဥပဒေအရရေးယူပေးဖို့ဗဟန်းတရားရုံးမှာဥတိုက်ပြီးတော့ရှောက်ထားခဲ့ပါတယ်။ကိုဖီအာနန်အပါဝင်ရခိုင်ရေးစုံစမ်းရေးကော်မရှင်ကိုဖျက်သိမ်းပေးဖို့အမျိုးသားရေးဝါဒီလို့ဆိုသူတွေကပြီးခဲ့တဲ့သတင်းပတ်ကုန်ရန်ကုန်မြို့ဘိုးစိမ်းပန်းကွင်းမှာဆန္ဒထုတ်ဖော်ခဲ့ကြတာပါ။အဲ့ဒီဆန္ဒထုတ်ဖော်ပွဲမှာရက်ကွက်ဒေသခံတွေကဆန္ဒထုတ်ဖော်သူတွေကိုမောင်းထုတ်စဉ်ရုံးရင်းဆန်ခတ်ဖြစ်ပွားခဲ့ပြီးတော့တည်င်းတပ်ပုံရိုက်တဲ့တည်င်းတော့တယောက်ကိုဆန္ဒပြသူတွေကတဦးကလက်တီးနဲ့ထိုးခဲ့တဲ့အမှုဖြစ်ပွားခဲ့ပါတယ်။အဲ့ဒီကိစ္စနဲ့ပတ်သက်လို့တည်င်းတော့တွေစူးစီးပြီးတော့တည်င်းစာရှင်းလင်းပွဲတစ်ခုပြုလုပ်ခဲ့တယ်လို့မြန်မာဂျာနယ်လစ်ကွန်ရက်ကလည်းကိုတိလက်ရောက်ကျူးလွန်မှုတည်င်းတော့တွေကိုချင်းချောက်မှုအပေါ်ထုတ်ပြန်ချက်တစောင်းထုတ်ပြန်ပြီးတော့ကန့်ကွက်ဖို့ပြုလုပ်နေတယ်လို့ကြားသိရပါတယ်။ဒါနဲ့ပတ်သက်လို့မြန်မာဂျာနယ်လစ်ကွန်ရက်ရဲ့အတွင်းမှုကိုစီယာလှိုင်ကအခုလိုပြောပါတယ
်ဒီတရင်းတော့လေဆိုတာကဒီလူတွေရဲ့ဒီသတင်းဟိုဒီ Messenger လေးပေါ့နော်ဆိုတော့သူတို့ကဘယ်လိုတိုက်ခိုက်ခြင်းကဒီတရင်းလို့ဆိုတာတိခွေဝင်နေတာဒီတစ်ခါတည်းနဲ့ချိန်ချောင်းအောင်ရောက်တယ်လို့နောက်တစ်ခုရှိတာကသူတို့ယုံကြည်တာကဟုတ်ကဟုတ်ကတုတ်တဲ့လူတွေကသတင်းသမားကြီးတစ်ခါတစ်ဆင့်သူတို့အကြောင်းလေးကိုသူသိမှကြောက်တယ်အဲကြောင့်မလို့တားဆီးတာလားပေါ့နော်ဆိုတော့ဒါမျိုးတွေကတော့ကျွန်တော်ဒီကိုလိုခင်မျိုးကမဖြစ်တော့ဘူးအဲ့လိုမျိုးဘဲဖွဲ့စည်းကလို့ကျွန်တော်ကတော့ရှုတ်ချပါတယ်
နောက်ဆက်ပြီးတင်ပြကြင်တာကတော့အရင်သတင်းပတ်တွေကလူပြောများနေတဲ့အစိုးရနီနီခင်စောရဲ့အိမ်တော်ရေးကိစ္စဖြစ်ပါတယ်။နီနီခင်စောဘက်ကပြောဆိုချက်တွေထွက်လာပြီးတဲ့နောက်အိမ်တော်ဘက်ရဲ့တုံ့ပြန်ဖြေရှင်းချက်ရဖို့အတွက်အမှုပညာဂျာနယ်တွေကစူးစမ်းခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီလိုစူးစမ်းတင်ပြတာကိုအစိုးရရဲ့ပြည်သက်တွေကဝေဖန်ပြစ်တင်ကြတာမျိုးလည်းရှိပါတယ်။ဒါနဲ့ပတ်သက်ပြီးတော့ The Sunday အမှုပညာဂျာနယ်ရဲ့အက်ဒီတာချုပ်ဖြစ်သူမတ်အီဖြူအောင်ကအခုလိုပြောပြပါဗျာ။
ဒီလိုမျိုးရှင်ရဲ့တရင်လေးကိုခေါ်ပြရဲဆိုလို့ရှိရင် ဟိုတက်တက်စတာပေါ့နော်စစ်စစ်ပြီးတော့ဒီလူကအနေထားဘယ်လိုလဲဒီလူကတကယ်ဟိုဒီတကယ်ဒီဖြစ်ရတဲ့ခုပေါ်မှာပေါ့နော်သူနဲ့ပတ်သက်တဲ့ opinion အရင်ဆုံးယူလေးရှိတာပေါ့နော်အဲ့ခါကျတော့အခုနင်းနင်းချင်းတော်ရဲ့ဖြစ်တဲ့ပြဿနာကြတော့လည်းပဲသူ့ရဲ့ဟိုသူ့ဘက်ကခံစားချက်ကိုအရင်ဆုံးဟိုသူ့မေးပါတယ်ဟိုဖုံးဆက်ရတာလားနည်းနည်းလေးခက်ခဲတယ်ပေါ့နော်နောက်ပြီးတော့ကြိုင်တဲ့အချိန်ကျတော့လည်းသူ့မိခင်ဖြစ်သွားကြိုင်တယ်ပေါ့အဲ့ခါကျတော့ဒီဖြစ်ရနဲ့ပတ်သက်ပြီးတော့သူတို့ဘက်ကတော့လောလောဆယ်မှာပြည့်တဲ့အတွက်ဖြစ်ရှိစရာဟိုမရှိသေးဘူးပေါ့နော်မရှိပါဘူးလို့ပြောတဲ့အတွက်တစ်ခါကလားဟိုသူ့ရဲ့ခင်မွန်ဟောင်းစီကိုပဲဆက်သွယ်ရတာပေါ့နော်ဆက်သွယ်ပြီးရခါမှသူ့ရဲ့ခင်မွန်ဟောင်းကကျတော့လည်းဒီပြဿနာနဲ့ပတ်သက်ပြီးသူကလည်းအရင်ကြီးတော့ဟိုပြောချင်တယ်ပုံမှန်ပြောတော့မဟုတ်ဘူးပေါ့နော်ဒါပေမဲ့သူ့ရဲ့ဂုံတိတ်ခါအတွေ့ကိုကောက်ွယ်ဖို့ပြီးတော့နီနီချင်းတော့ဂုံတိတ်ခါလည်းသူကမထိခိုက်စေချင်ဘူးပေါ့နော်အဲ့လိုပုံစံမျိုးလေးနဲ့သူပြောရတာမျိုးလေးတွေရှိတယ်ကြည့်ရဆိုတဲ့အခါကျတော့ကိုယ့်ဘက်ကလည်းပဲကွန်မီဒီယာသမားတယောက်အနေနဲ့ကကြတော့ပြည်သက်တွေစီကို information အနှံ့ရောက်ဖို့သူကဘယ်လိုပြောတယ်တခြားတစ်ခါကဘယ်လိုပြောတယ်ဆိုတဲ့ဟာမျိုးကိုတော့ဟိုနှိုင်းရှည်ပြီးတော့ဒါပြတ်တင်တာပေါ့နော်ဒါ surface သူတွေကတော့သူကသူတို့သုံးဖြတ်သွားလိမ့်မယ်ပေါ့နော
်အခုတလောအမှုပညာရှင်တွေတယောက်ပြီးတယောက်သတင်းမီဒီယာပေါ်မှာနေရာယူနေကြတယ်လို့ပြောစမှတ်ပြုရလောက်အောင်ပေါ်ထွက်လာတဲ့နောက်တယောက်ကတော့တယောက်ဆောင်မူးအောင်ရင်ဖြစ်ပါတယ်မူးရစီဝါတချို့နဲ့အတူဖမ်းဆီးရမိခဲ့ပြီးပထမဦးဆုံးရုံးထုတ်ပြီးတော့ယမန်ယူခဲ့တဲ့တင်းကိုမီဒီယာတွေပေါ်မှာတွေ့ရပါတယ်။နောက်အမှုပညာရှင်တယောက်ကတော့အကယ်ဒမီတယောက်ဆောင်ဖွေးဖွေးဖြစ်ပါတယ်။ကြော်ညာရိုက်ဖို့ချိန်ထားပြီးတော့ရောက်မလာခဲ့လို့ဆိုပြီးတော့ရိုက်ကွင်းပြက်ခွက်ခဲ့တဲ့အတွေ့ဆုံးရှုံးမှုတွေအတွက်တရားဥပဒေကြောင့်အတောင်းဆိုသွားမယ်လို့ဇင်ယောမောင်မောင်ကရေးသားခဲ့တဲ့အပေါ်ဝေဖန်ပြောဆိုတာနေထွက်ပေါ်နေပါတယ်။ဒီအကြောင်းအရာတွေပြင်အခုတစ်ပတ်မီဒီယာတွေပေါ်မှာအပြောများနေတဲ့တခြားကိစ္စတွေကတော့ဖားကံမှာရီမစေးကြောက်ရှာသူတွေကိုတားမြစ်တဲ့ကြီးညာချက်ထုတ်ပြန်လိုက်တဲ့သတင်းကရင်ပြည်နယ်မဲတဝေါဒေသမှာနေကြားဆောင်တက်နဲ့အစိုးရတက်မတော်ကတစ်ဖက်စောဆန်းအောင်ခေါင်းဆောင်နဲ့ DKBA အဖွဲ့ကတစ်ဖက်တိုက်ပွဲတွေဖြစ်ပွားနေတာကြောင့်စစ်ဘေးရှောင်ဒုက္ခတွေ3,000ကျော်အထိရှိလာနေပြီဖြစ်တဲ့အကြောင်းတင်ပြရင်းအခုတစ်ပတ်မြမမီဒီယာမြင်ကွင်းကိုမြင်ကွင်းချုပ်ပြရစီ
အပတ်စဉ်တင်ဆက်ပေးနေတဲ့မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင
်။ကျွန်တော်တို့ပြည်ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတိလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင် VOA တော်ရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်
ဒီဝေကိုစာရေးဆက်သွယ်ကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါစေရှင်အခုတော့ဥကြဇန်သာရဲ့မြန်မာအရေးသုံးသပ်ချက်ရဲ့အလက်ပါဒီတစ်ပတ်မှာတော့ NLD အစိုးရအပေါ်မျောမှန်းခြင်းနဲ့လက်တွေ့ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားပါတယ် NLD အစိုးရရဲ့အစိုးပိုင်းလှုပ်ဆောင်ချက်တွေဟာလက်ဆုပ်လိုက်ကပြနိုင်တဲ့တိုးတက်မှုကြီးကြီးမားမားမရှိသေးပေမဲ့လူထုရဲ့ယုံကြည်ကိုးစားမှုနဲ့မျောလင့်ချက်တွေကတော့မြင့်မားနေဆဲဖြစ်ပါတယ်ဒါပေမဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံပထမအစည်းအဝေးမှာတစ်ဖက်သားလိုချင်တာတွေကိုအစွမ်းကုန်တင်ပြခဲ့တာတွေကြောင့်နောင်အပေးအယူလို့ညှိနှိုင်းရတာအခက်ကြုံနိုင်တယ်ဆိုတဲ့သုံးသပ်ချက်တွေရှိနေပါတယ်ဒီရက်တရကာလအတွင်းမြန်မာနိုင်ငံမှာတွားရောက်တာဝန်ယူခဲ့တဲ့ VOA မြန်မာပိုင်းအက်ဒီတာဦးသားညွတ်ဦးနဲ့ဦးကျော်စင်သာတို့ဆွေးနွေးသုံးသပ်တင်ပြထားပါတယ်ရှင်
မောင်စုံမိကျင်တော့ NLD ဆွတ်တက်လာပြီဆိုရလူတွေကစိတ်မျောလင်းခဲ့ကြတာပါခွသာဒါပေမဲ့ရက်တရပြီးတဲ့ခါကျတော့သုံးသက်သူတွေကတော့အဲ့လောက်ထိတက်မလာပါလားဆိုပြီးတော့ပြောကြတယ်ကိုသားရဲ့အတွေ့အကြုံနဲ့ပြောပြအောင်ပါသာ
ဟုတ်ပါတယ်ခုနာ3-4လသုံးသက်လူတော်များတော့ရက်တရအတွင်းမှာ NLD ဘာလုံးနိုင်လဲသုံးသက်တဲ့ခါမှာထူးခြားတိပပဘာမှရလက်ထော့မလာတော့တော်များလေးဝေဖန်တာလေးရှိတယ်ဒါပေမဲ့ကျွန်တော်တွေ့ရသလောက်တော့တခုတော့ရှိတယ် NLD အစိုးရမှာလူထုထောက်ခံမှုကတော့အခုတည်းကကြမသွားဘူးနောက်တစ်ခါလူထုကသူတို့တင်ထားတဲ့အစိုးရဖြစ်တယ်ဆိုရအသိအရှိတဲ့ခါကျတော့ဒေါန်ဆန်းစုကြည်ကဘာလုပ်ပါ NLD ကဘာလုပ်ပါဆိုရင်လူလလနဲ့လူထုရှောင်းမှုပုံစံမျိုးနဲ့လှုပ်တာမျိုးတွေရှိတယ်ဥပမာတန်ရှင်းရေးလှုပ်တဲ့ကိစ္စမျိုးတွေပါတယ်ပေါ့အဲ့ဒါတွေလည်းရှိတယ်နောက်တစ်ခုပြောမယ်ဆိုရင်တော့ငင်းညာကြီးပေါ့ငင်းညာကြီးနဲ့ပတ်သက်လို့ဒေါန်ဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်မှာလှုပ်ထားမှဖြစ်မယ်ဒါမှကျင်းသိမယ်ဆိုတဲ့အသိမျိုးတိုင်းသားခေါင်းဆောင်အချို့မှာကျွန်တော်တွေ့ရတယ်အဲ့ဒါတွေကတော့ကောင်းတဲ့လက္ခဏာတွေပေါ့
โอเคဆိုတော့ပထမတစ်ချက်ကိုသာပြောတယ်မှာလူတို့ရဲ့ထောက်ခံမှုကမကြဘူးလူတို့ကဒေါန်ဆန်းစုကြည်ကိုယုံကြည်တယ်ဆိုတာဟုတ်ပါပြီဒေါန်ဆန်းစုကြည်ပြောတဲ့အတိုင်းအိုင်နာလှုပ်ဆောင်ကြတယ်လူတို့လှုပ်နိုင်တဲ့အပိုင်းဆိုတော့ဒေါန်ဆန်းစုကြည်ကအစိုးရအဖွဲ့အကြီးအကဲဖြစ်လာတော့ bureaucracy ဥထုပ်ရေး ရန်ရာ ကိုလည်း သူက ကုတ်ခဲ့ ရတယ်။ အဲ့ဒီ bureaucracy ဥထုပ်ရေး ရန်ရာ ကော ဒေါအောင်ဆန်းစုကြည် ပြုပြင်လို့တဲ့ ဆန္ဒအ တိုင်း ဖြစ်လာ ပါရဲ့လား။
ဒီ ယက်တရာ ကာလ အတွင်း ကော ယက်တရာ ကျော်တဲ့ ကာလ အတွင်း မှာ ထူးခြားခြား bureaucracy ရန်ရာ က တိုးတက် လာတာ တော့ ကျွန်တော် မတွေ့မိဘူး ဗျ။ တခု တော့ ရှိလာ ပေါ့ မှာ ရဲတပ်ဖွဲ့ နောက် ဌာနဆိုင်ရာ တွေ က လူလူနဲ့ ဆက်ဆံရေး မှာ အရင်တုန်း က လို့ တော့ မဟုတ် ဘူး ဆက်ဆံရေး ပြည့်ပြည့် လာတာ မျိုး တော့ ရှိတယ်။ ဒါပေမဲ့ လုပ်ငန်း ကိုင်ခန်း တကယ်တမ်း ဌာနဆိုင်ရာ တွေ နဲ့ လုပ်ရတဲ့ ကိုင်ခန်း တွေ မှာ တိကျကျ တိုးတက် လာတာ မရှိဘူး ကျိုးနီး စနစ် တွေ က ရှိတော့မယ် ကြိုးစားနေတယ် လို့ တော့ သက်ဆိုင် ဝန်ကြီး တွေ က တော့ ပြော ပါတယ် ဒါပေမဲ့ ကျွန်တော် ထင်တယ် သူ လုံးဝ ချုပ်ကိုင်နိုင်တဲ့ အနေထား တော့ မရှိသေး ဘူး။
တကယ်တော့ဒါတော့နားလည်နိုင်ပါတယ်။အဲဆိုနှစ်ပေါင်းများစွာဖြစ်လာခဲ့တဲ့အနာဟုန်ကြီးရန်တရားဟုန်ကြီးကိုသူပြန်ပြင်ရတာပေါ့လေ။နောက်တစ်ခုကလူလူထောက်ခံမှုကလူလူဟာသူ့ကိုယုံကြည်မှုနဲ့ထောက်ခံနေရတယ်။တကယ်လက်တွေ့မှာရောဒီအစိုးရတက်လာပြီးတော့လူလူရဲ့နေစုကဘဝအခြေအနေမှာတိုးတက်မဲ့အလားအလာတွေတွေ့ရပါလား။ဘာမှပြောင်းလဲတိုးတက်မှုတွေ့လာရတဲ့ထင်ပါလဲ။ပြောမယ်ဆိုရင်တော့
လူလူဘက်ကမျှော်လင့်ချက်တွေကတော့ကြီးတယ်။တကယ်တမ်းလက်တွေ့အားဖြင့်အခုချိန်ထိတည်သလားတည်သလားတိုးတက်လာမှုကတော့မတွေ့ရဘူးဗျ။ဥပမာဆိုရင် စာဝန်နေရေးဆိုရင်တကယ်တမ်းကုံစင်းနှုံးနေပါတယ်ဆိုရင်ပူတော်ကြီးလာတာမျိုးတော့တွေ့ရတယ်။စီးပွားရေးရာဆိုလို့ရှိရင်ဒါပေမဲ့တစ်ဖက်ကပြောသလိုဒေါန်ဆန်းစုကြည်တက်လာတဲ့ခါကျရင်နိုင်ငံခြားရေးနှိမ့်နှံမှုတွေဝင်လာမယ်ဆိုတဲ့မျှော်လင့်ချက်တွေတော့တစ်ချိန်မှာစီးပွားရေးကောင်းလာမယ်ဆိုတဲ့မျှော်လင့်ချက်တွေနဲ့ပဲသွားနေရတယ်လို့ဖြစ်တယ်။လက်တွေ့အားဖြစ်တော့တည်တာထင်ရှားတဲ့ပြောင်
င်တာကတမတော်နဲ့ဒေါအောင်ဆန်းစုကြည်အစွဲနဲ့ဆက်ဆံရေးတစ်ခုရယ်နောက်ထပ်တိုင်းရင်းသားတွေနဲ့ဒေါအောင်ဆန်းစုကြည်အစွဲနဲ့ဆက်ဆံရေး NLD အစွဲနဲ့ဆက်ဆံရေးနှစ်ပိုင်းခွဲပြီးတော့သူတို့ဆီရင်ပါလေကုသအဲ့တော့ပထမဆုံးတမတော်နဲ့ဆက်ဆံရေးနဲ့ပတ်သက်ပြီးကုသဘယ်လိုမြင်လဲဒီအစွဲ
အရှင်တော့ကဒေါအောင်ဆန်းစုကြည်အစွဲကတက်ခါစားမှာတော့အတော်များစိုးရင်ကြတယ်တမတော်နဲ့ဆက်ဆံရေးဖြစ်ပါမလားဆိုတော့ဒါပေမဲ့လက်ရှိအနေထားမှာတော့တမတော်နဲ့ဆက်ဆံရေးကတော်တော်ကြီးပြည်လဲနေတယ်လို့ပဲပြောရမယ်ဟုတ်လားတမတော်ကာဝေးစုကျုပ်ဘူဂျုံမူကြီးမင်းအောင်လိုင်းကိုတိုင်ဒေါအောင်ဆန်းစုကြည်နဲ့ညီကဆက်ဆံတာတွေကျွန်တော်ညီငယ်လေးလုပ်ငန်းစဉ်တွေမှာလည်းတွေ့ခဲ့ရတယ်တွေ့ခဲ့ဆိုတော့ဆက်ဆံကြီးကအရင်ခံမှန်းနေကြတဲ့လောက်စူးစူးဝါဖြစ်တော့မလာဘူးသူတို့ဆက်ဆံကြီးကောင်းတယ်လို့တော့ပြောလို့ရမယ်လို့အနေထားရှိပါတယ
်ဒါပေမဲ့တက်မတော်ဟာနိုင်ငံကြီးကနောက်ဆုတ်ပြေးမယ်ဆိုတဲ့သဘောနောက်တစ်ခါ NLD လိုချင်တဲ့အပိုင်းဖွဲ့စည်းပုံကိုပြင်မဲ့ကိစ္စမျိုးတွေပါတော့တက်မတော်ကလက်ခံနိုင်မဲ့အလားအလာကော
မရှိပါဘူးမရှိဘူးဆိုတော့ဥမာလွတ်တော်မှာဆိုရင်ဂုတတိဒီလိုဥမာဖွဲ့စည်းပုံနဲ့ပတ်သက်လို့ဆွေးနွေးတဲ့ကိစ္စတွေမှာဆိုရင်တက်မတော်သားကုစလေတွေကကန့်ကွက်နေတော့မယ်နောက်တစ်ချိန်တည်းမှာပဲဒေါအောင်ဆန်းစုကြည်ကိုနဲ့ကလည်းတက်မတော်ကိုပြန်စည်းယုံနေရတဲ့သဘောတော့ရှိတယ်တက်မတော်ခေါင်းဆောင်တွေလိုချင်တဲ့အရာဥမာဆိုရှင်တိုင်းသားတွေနဲ့ညီညာရေးကိစ္စမျိုးလုပ်တဲ့အခါမှာတော့မှတက်မတော်ခေါင်းဆောင်တွေရဲ့အတန်ကိုသူကကြားထဲကနေညှိပေးနေရတဲ့သဘောမျိုးတော့ရှိတယ်တက်မတော်စည်းယုံနေရတဲ့သဘောတော့ရှိပါတယ
်နောက်တစ်ခုကတိုင်းရင်းသားတွေနဲ့ NLD အစိုးရဆက်ဆံရေးလည်းပြောပါအောင်တိုင်းရင်းသားမှာလက်နက်ကိုင်အင်အားစုတွေမဟုတ်ဖ ೇನೆ တိုင်းရင်းသားဒေသတွေကတချို့ကမကျေနပ်ကြဘူးမလားသူတို့ပါတီကအများစုနိုင်ရဲသားနဲ့ဝန်ကြီးချုပ်ကို NLD ကခံပလိုက်တယ်ဖက်ဒရယ်ကိုတကယ်လူသားရဲ့ဆိုရင်ဒီဟာအဓိက issue ပဲအုပ်ချုပ်ရေးကိုဘဟုကချုပ်ခိုင်းနဲ့အဲ့လိုမျိုးသူတို့တောင်းဆိုရတာရှိတယ်ဒီကိစ္စနဲ့ပတ်သက်လို့ဘာတွေတွေ့ခဲ့ရပါလဲဘယ်လိုမြင်ခဲ့ရလဲ
ရေဘူးကခုနကျွန်တော်ပြောသလိုပေါ့လူတစ်ခုလုံးရဲ့ထောက်ခံမှုကတော့မကြဘူးဒါပေမဲ့တချို့တိုင်းသားဒေသတွေဥပမာရခိုင်လိုမျိုးနေရာမျိုးတွေရှိတယ်ရှမ်းလိုနေရာမျိုးတွေရှိတယ်ဒီနေရာမျိုးတွေမှာတော့ခုနပြဿနာမျိုးတွေကျွန်တော်တို့တတိထားမိတယ်အဓိကတိုင်းသားတွေကိုနိုင်ကသူတို့တင်တဲ့အစိုးရမဟုတ်ဘူးအထူးသဖြင့်ပြည်နယ်အစိုးရတွေဆိုရင်သူတို့တင်လိုက်တဲ့သူတို့မဲပေးလိုက်တဲ့ပါတီကတက်မလာပဲနဲ့ NLD ကနေတက်သွားတဲ့အနေအထားမျိုးတွေအစိုးရဖွဲ့နေတဲ့အနေအထားမျိုးတွေရှိတော့ဒီပုံမှာမကြည်လည်တာတွေရှိတယ်ဒါခုနပြောလို့တိုင်းသားလူထုနဲ့ဆက်ဆံရေးကတော့ပုံမှန်ကတော့တခြားပြည်နယ်တွေမှာတော့ပြဿနာကြီးမှာတော့တိတ်မတွေ့ရအောင်နော်တိုင်းသားဖွဲ့စည်းတဲ့ကဏ္ဍပေါ့တိုင်းသားဖွဲ့စည်းတဲ့ကဏ္ဍမှာကျွန်တော်ခုနရှိမှပြောသလိုပဲကျွန်တော်စကားပြောမိတဲ့တိုင်းသားခေါင်းဆောင်ချူကတော့အရင်ပြစ်ခတ်ရစေးမှလက်မှတ်မထိုးခဲ့ပါဘူးဒါပေမဲ့ဒေါအောင်ဆန်းစုကြည်သူကလက်ထက်မှာတော့တစုံတရာညီညာရေးရလတ်တစ်ခုခုကိုသူတို့စုပ်ကင်နိုင်လိမ့်မယ်ဆိုတဲ့မျှော်လင့်ချက်ကြီးကြီးသူတို့ရှိတယ်ဒါမှသူတို့မစုပ်ကင်နိုင်ရင်မလုပ်နိုင်ဘူးဆိုတဲ့အနေအထားမျိုးတွေသူတို့မှအဲ့လိုမျိုးတွေတော့ရှိတော့တိုင်းသားခေါင်းဆောင်ချူရဲ့မျှော်လင့်ချက်ကတော့ကြီးပါတယ
်တိုင်းသားတော်လိုင်းအင်အားစုခေါင်းဆောင်ပေါ့
ဟုတ်ပါတယ်လက်နက်ကိုင်ဖွဲ့စည်းခေါင်းဆောင်ချူ
ဒါပေမဲ့တချို့ကသုံးသက်ကြတယ်အခုဒုတိယကြိမ်ပင်လုံညီလာခံဆိုတာခေါ်လိုက်တာသိပြီးတော့အပူတပြင်းဖုတ်ပူမိတိုင်းလှုပ်လိုက်တယ်နောက်ပြီးတော့ဒီပွဲဟာတိတ်ကြီးကြဲလှုပ်ပြီးတော့အနှစ်သာရအဖြစ်သိပြီးတော့အာမကောင်လှဘူးဒီပထမညီလာခံဟာလို့ပြောကြတယ်ကိုသားကိုတိုင်းတည်င်းတက်ပြီးတော့ယူခဲ့တယ်လူဘယ်လိုသုံးသက်မိပါလဲ
ဟုတ်ပါတယ်ခုနအများသုံးသက်လို့ပါပဲပထမဒီတိုင်းသားတွေဘက်ကမိုင်ဂျန်အစည်းဝေးဆိုပြီးတော့တိုင်းသားတော်လိုင်းဖွဲ့စည်းတွေကတို့အရင်လှုပ်ကြတယ်အဲ့တော့အဲ့အစည်းဝေးကနေသူဆုံးဖြတ်တာကအောက်တိုဘာလလောက်မှကျင်းပပြီးလို့ဆိုတော့အစိုးရတောင်းဆိုတယ်။ဒါမဲ့ဒေါ်ဆန်းစုကြည်ဒီ energy အစိုးရဘက်ကလည်းငြိမ်းချမ်းရေးဆိုတာသူတို့အစိုးရရဲ့ပထမဆုံးဦးစားပေးဆိုတဲ့မူနဲ့သူတို့ကရအောင်လုပ်မယ်ဆိုတဲ့ August လမှာစခေါ်လိုက်တယ်။ခေါ်လိုက်တဲ့ခါကျတော့ခုနကပြောသလိုပဲတကယ်တမ်းဆွေးနွေးပွဲ ရဲလို့မဟုတ်ဘူး။ငါကျင်းပတာပဲကျင်းပတယ်ဆိုတာကဟိုတိုင်းသားအဖွဲ့အစည်းတည်တည်သူ့ရဲ့သဘောထားတွေပြောတဲ့အနေအထားမျိုးပဲဖြစ်သွားခဲ့တာပေါ့
။ဟုတ်ကဲ့အဲ့တော့အဲ့ဒီအဖွဲ့အစည်းစီးပီးရဲ့သဘောထားတွေတင်ပြကြတဲ့ပတ်သက်လို့ရောဒါအစိုးရဘက်ကလည်းတင်ပြတယ်တက်မတော်ဘက်ကလည်းနှိမ့်နိုင်နိုင်မဲ့အခြေအနေဟာအလားလားဘယ်လိုရှိပါလဲ။ဆေးကိုတိုးတက်လာနိုင်လားဘယ်လိုသုံးသပ်မိပါလဲ
။အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ဒီမြင်းများစစ်ဆုံမြင်းများငန်းနေလဲကျွန်တော်တော်ပြန်လောက်ခဲ့ပါတယ်။အဓိကဒီနိုင်ငံကြီးတိလာသူတွေကအဲ့မှာတက်ကြတဲ့ခါကျတော့ပြဿနာတစ်ခုတော့ရှိပါတယ်။ဒေါန်ဆန်းစုကြည်ကတော့ပြောတယ်အားလုံးပိုးဝင်လင်းဆွေးနွေးကြတယောက်ရဲ့အမြင်ကိုတယောက်သိရအောင်ဆိုပြီးတော့သူကဖွင့်ပေးလိုက်တဲ့သဘောမျိုးပြောတယ်။ဒါပေမဲ့ဒီဆွေးနွေးခန်းတစ်ခုလုံးကလူတို့ကိုဒီအစိုးရသတင်းဌာနတွေအကုန်လုံးကနေ live ဓာတ်ရိုက်လွှင့်ထုတ်ပေးတာ။လွှင့်ထုတ်ပြီးတော့အဖွဲ့အစည်းသီးသီးကတက်မလို့ပါဝင်တိုင်းသားအဖွဲ့အစည်းသီးသီးခေါင်းဆောင်တွေကသူရဲ့လူလာချက်တွေကိုအမြင့်ဆုံးတင်ပြီးပြောကြတယ်။တမရော်ကလည်းအမြင့်ဆုံးတင်တယ်ဆူလော်ကဒီမိုစီလက်ထက်ရောက်သွားပြီမင်းတို့လက်နက်ကန်စီယာမလူတော့ဘူးလက်နက်ဆွတ်မှာဆိုတဲ့အဓိပ္ပာယ်မျိုးကိုပြောသွားတာတိုင်းသားတွေဘက်ကလည်းသူတို့လူလာချက်ကိုအမြင့်ဆုံးနေပြောတယ်ဥမာဗမာပြည်နာမည်ရဆပြောင်းမှာဆိုတဲ့ဟာမျိုးပေါ့အဲ့တော့ပြောတဲ့အခါကျတော့ပြဿနာတခုကကျွန်တော်မေးကြည့်တယ်လိလာသူတွေမေးကြည့်တော့ဒီဆွေးနွေးချက်တွေကိုပြန်စုစည်းဖို့ဆိုတာတော်တော်တော့ပြဿနာရှိလာမယ်ဘာလို့ဆိုအားလုံးကအမြင့်ဆုံးတင်ထားတဲ့အခါကျတော့သက်ဆိုင်ရာသူတို့အခြေခံလူထုကလည်းဒါကိုသိထားပြီတိထားပြီးတော့ဒါကိုရှော့ပေးလို့ဖြစ်ပါမလားဆိုတော့စိုးရင်ချက်တွေဖြစ်လာမယ်ရှော့ပေးလိုက်ရင်ငါတော့ရှော့ပေးရပါတယ်ဆိုတော့နောက်ကလူလူထောက်ခံမှုကကြာသွားမလားဆိုတော့ပြဿနာတွေဖြစ်လာနိုင်တယ်အဲ့တော့နောက်ပိုင်းအချိန်တွေကဒီကိစ္စကနည်းနည်းပြဿနာရှိနိုင်တယ်လို့သုံးသပ်ကြပါတယ
်ဆိုတော့ဒါပြီးရင်နောက် follow up စီးရွေးတွေလာမယ်လာစဉ်လုပ်သွားမယ်ဆိုတော့သဘောလည်းကြားတယ်နောက်6လမှတစ်ချိန်ပြန်ခေါ်မယ်အဲ့ဒီစီးရွေးတွေရဲ့အစီအစဉ်ကဘယ်လိုလုထားလိုက်အဲ့တော့ဒီကုနာကုသားပြောတဲ့ပုံမူကွဲလွဲသွားတဲ့အမြင့်ဆုံးနေ့တင်ထားပြီးတော့ကွဲလွဲသွားတဲ့ကိစ္စတွေကိုလာစဉ်တွေ့ဆုံသွားမယ့်ကိစ္စတွေမှာနှိမ့်နှိုင်းနိုင်စရာအကြောင်းစ
ီသူတို့အဲ့ဒါကသူတို့ကျွန်တော်မေးကြည့်တယ်သူတို့ procedure ပေါ့ဘယ်လိုလုပ်မလဲဆိုတော့ဒုတိယချိန်ဒီပင်လုံညီလာခံကိုနောက်6လမှာသူတို့ကျင်းပမယ်အဲ့တော့ဒီကြားကကလာမှာသူလာမယ့်8တလအတွင်းမှာသူတို့ဘာခေါ်မလဲအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲဆိုပြီးသူတို့ခေါ်မယ်တဲ့နည်းအဲ့ဒါကသူတို့အဲ့ဒီအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကအခုဆွေးနွေးသွားတဲ့အချက်လက်တွေကိုပြန်ပြီးစုစည်းမယ်ဆိုတဲ့ဟာမျိုးဖြစ်တယ်ဒါပေမဲ့ပြဿနာတခုကဘာထပ်တက်လာလဲဆိုတော့တက်မလို့ဘက်ကအမှားဆုံးတင်လာတာနောက်ရှိဆက်တက်ဖို့ဆိုလို့ရှင် NC ထိုးမှဖြစ်မယ်ဆိုတဲ့သဘောထားအခုတင်ချလာပြီတင်ချလာတော့ NC မထိုးထားတဲ့ဖွဲ့စည်းတွေကဆက်ပါလို့မရဘူးဆိုတဲ့အနေအထားမျိုးသဘောမျိုးတက်ရောက်သွားတယ်အဲ့တော့အကိစ္စကအခုနောက်ပိုင်းမှာပို့ပြီးတော့အကြက်တဲဖြစ်လာမှာကအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေမှာ NC မထိုးထားတဲ့အဖွဲ့တွေပါနိုင်မလားမပါနိုင်ဘူးဆိုတာလည်းပြဿနာတစ်ခုဖြစ်လာမယ် Charm NC မထိုးထားတဲ့အဖွဲ့တွေကို NC ထိုးပါဆိုရဖိအားကလည်းပို့ပြီးတော့ကြီးလာမယ်ထင်တယ
် NC မထိုးတဲ့အဖွဲ့တွေရဲ့အဓိကအကြောင်းပြချက်ကတော့အားလုံးမပါဝင်ဘူးအထူးသဖြင့် DNLA ရဲ့ကူကန်ရဲ့ရခိုင် AA ရဲ့မပါဘူးဆိုတော့ဆိုဒီသုံးဘွဲနဲ့ဆက်ဆိုင်ရောဘယ်လိုနေလဲဒီသုံးဘွဲကပါနိုင်လား
ပြဿနာကတက်မလို့ဘက်ကသဘောလားဘာလို့ဆိုဒီသုံးဘွဲကလက်နက်စွန့်มาတယ်ဆိုတဲ့ကြေညာချက်ကိုတက်မလို့ကထုတ်ခိုင်းมาတယ်အဲ့တော့ဟိုဘက်ကလုံးဝလက်မခံပါဘူးအဲ့တော့လုံးဝလက်မခံအောင်ဆိုတဲ့အနေအထားမှာဒီ process မှာအဲ့သုံးဘွဲကပါလို့မရဘူးဖြစ်နေတယ်ဒါပေမဲ့ NLD အစိုးရရဲ့သဘောထားကတော့အားလုံးပါရမယ်ဒီသုံးဘွဲကိုပါတဖြည်းဖြည်းပေါအောင်ခေါ်သွားမယ်ဆိုတဲ့သဘောထားမျိုးတွေသူတို့အစိုးရတာဝန်ရှိသူတွေကကျွန်တော်တို့ပြောပါတယ်ဒါပေမဲ့လက်တွေမှာဖြစ်ပါမလားဆိုတော့တန်လျာအများကြီးတော့ရှိပါတယ
်အဲ့ဒါပဲကျွန်တော်မေးချင်တာဒေါန်ဆန်းစုကြည်တဲ့ဩဇာနိုင်ငံရေးအဖြစ်အချိန်ကကြီးမားတယ်ဩဇာကြီးမားတဲ့ပုဂ္ဂိုလ်တယောက်အနေနဲ့သူ့အနေနဲ့ညှိနှိုင်းနိုင်မယ်ထင်လားဒီကိစ္စကို
အဲ့ဒါကသူတက်ကိုဘယ်လောက်ထိနားချနိုင်မလဲစီယုံနိုင်မလဲဆိုတာတော်တော်မူတည်ပါတယ်အဲ့တော့ဘယ်လောက်ထိသူညှိနှိုင်းနိုင်မလဲအဲ့တော့ဒေါန်ဆန်းစုကြည်ရဲ့ရိုးကတဖြည်းနဲ့ဘာဖြစ်လာလဲဆိုတော့ကျွန်တော်ကြည့်ရတော့တိုင်းသားတွေနဲ့တက်ကြားထဲမှာညှိပေးရတဲ့အနေအထားမျိုးပြန်ဖြစ်နေတယ
်ဖြစ်တော့လဲဖြစ်သင့်တာပေါ့လေနောက်တစ်ခုအရေးကြီးတဲ့ကိစ္စတစ်ခုကမြန်မာနိုင်ငံမှာဖြစ်နေတာကဒီဘာသာအယူသီးမှုတွေကြောင့်ဒါ communal violence ဖြစ်ခဲ့ရတယ်ဆိုတော့အဲ့လိုကိစ္စကတော့အခုဘယ်လောက်ထိအချိန်ကြာဆင်းသွားတယ်လို့ထင်ပါလဲ
ကျွန်တော်ရောက်ပြီးတော့တလားလောက်တွင်မှာနှစ်လားလောက်တွင်မှာရောင်တိုင်းဝန်ကြီးချုပ်နဲ့ဒီမဘာသာအဖွဲ့စည်းနဲ့သူတို့ထိတိုက်ဖြစ်တဲ့ပြဿနာမျိုးတွေဖြစ်တယ်ဖြစ်တဲ့ခါမှာမဟာနာအဖွဲ့ကနေပြီးတော့ကြီးညာချက်တွေပါထုတ်ပြီးတော့မဘာသာအဖွဲ့စည်းကဥပဒေနဲ့မညီဘူးသူတို့နဲ့စီမင်းစည်းကမ်းနဲ့မညီဘူးဆိုတာတွေထုတ်လိုက်တဲ့ခါမှာမဘာသာအဖွဲ့စည်းကတော်တော်လေးတော့ငြိမ်ကြသွားတယ်နောက်တစ်ခုကသတိထားမိသလောက် NLD တို့လူလူထောက်ခံမှုကလည်းအဲ့ချိန်မှာကြီးတဲ့ခါကျတော့မဘာသာအဖွဲ့စည်းကတော်တော်လေးနောက်ဆုတ်သွားတဲ့အနေအထားမျိုးဖြစ်တယ်ဒါပေမဲ့အခုအချိန်မှာတလောကဒီရခိုင်ကော်မရှင်အကြံပေးကော်မရှင်ကိစ္စတက်လာတဲ့အခါမှာဒီကိစ္စတွေနည်းနည်းဘာသာရေးကိစ္စတွေပြန်ပြီးတော့တက်လာတာတွေ့ရတယ်အဲ့တော့ NLD အစိုးရအတွက်ကတော့ကျွန်တော်ထင်တယ်ဒီဘာသာရေးကိစ္စကအခုတည်းကချင်းချောက်မှုတည်းကသူတို့ဖြစ်နေတော့မယ်ရှိနေတော့မယ
်နောက်ဆုံးတစ်ခုမေးပြသေးပညာရေးကလေးတွေပညာပို့တက်လာမယ်လားလားရှိသလားဗျအစိုးရရဲ့စီမံကိန်းကြောင့်အစိုးရအကြောင်းတွေကြောင့်ပေါ့
ပညာရေးဥပဒေပြန်လည်ပြင်ဆင်မှုကိစ္စတော့မှလွှတ်တော်ထဲမှာအခုဒီဆွေးနွေးနေကြတော့မယ်တကယ်တမ်းဘာမှတော့မဆအသေးဘူးကျွန်တော်ပြောမယ်ဆိုရင်တခြားပညာရေးရောစီးပွားရေးရောဘာမှကိုဟိုအစိုးရကပြောင်းသွားတယ်ညီညာရေးကိစ္စတွေကလုံနေတယ်ဘာမှကိုမလုံနိုင်တဲ့အနေအထားမှာတော့ကျွန်တော်ထင်တယ်ပြောလို့မရသေးဘူးအနေအထား
V VOA မြန်မာပိုင်းကအပတ်စဉ်တင်ဆက်ပေးတဲ့ဥကြောစင်သာရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။ဒီအစီအစဉ်ကိုကြားတာပရိနေမနေ့ပိုင်းရေဒီယိုအစီအစဉ်မှာလည်းပြန်ပြီးထုတ်လွှင့်ပေးပါတယ်။အခုတော့စနေနေ့ညတိုက်ရိုက်လှိလိုက်မှဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ကြရအောင်ပါရှင
်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့အမေရိကန်သမ္မတဘရက်အိုဘားမာတို့ရှေ့သတင်းပတ်သမ္မတအင်ဂျီတော်မှတွေ့ဆုံတဲ့အခါမြန်မာနိုင်ငံပေါ်ဆက်ပြီးချမှတ်ထားတဲ့တန်ခတ်အရေးယူမှုတွေကဘာတွေကိုထပ်ပြီးရှော့ပေါ်ပေးမယ်ဆိုတာဆွေးနွေးကြဖို့ရှိပါတယ်။မြန်မာနိုင်ငံပေါ်နိုင်ငံတကာရဲ့တန်ခတ်အရေးယူမှုတွေကိုအခုချိန်မှာဆက်ပြီးထားသင့်မသင့်ဘယ်လိုရည်ရည်မှုတွေကိုစထားသင့်ပြီးဘာတွေကိုတော့ရှော့ပေါ်ရုပ်သိမ်းသင့်နေဆိုတာအခုလာမယ့်စနေညတရားရီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။ဒီအစည်းအဝေးမှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က1-239-3999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။စနေနေ့ညဓာတ်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောရရှင်တွေကိုထပ်မံဖိတ်ခေါ်ပါစေရှင်။ VOA ကဓာတ်ရိုက်လေလိုင်းဆွေးနွေးတဲ့အစီအစဉ်ကိုအင်္ဂါနဲ့စနေညတွေမှာတပတ်ကိုနေ့ချင်းထုတ်လွှင့်ပေးနေကြဖြစ်ပါတယ်။အခုတော့တပတ်အတွင်းအားကစားသတင်းကိုထုတ်လွှင့်ပေးပါမယ်။ကိုရန်နိုင်စူးစီးတင်ပြထားပါတယ်ရှင်။
2018ကမ္ဘာဖလားခြေစစ်ပွဲတွေနဲ့နိုင်ငံတကာပွဲတွေကြောင်းပြီးခဲ့တဲ့သတင်းပတ်ကဥရောပတဝက်မှာရန်နာထားတဲ့အမပေးဘောလုံးပွဲတွေကိုတော့အခုတစ်ပတ်မှာပြန်ကစားခဲ့ကြပါတယ်။ပရီးမီယာလိဂ်မှာတော့မန်ချက်စတာမြို့ကန်တဲ့အသင်းဖြစ်တဲ့မန်ချက်စတာယူနိုက်တက်နဲ့မန်စီးတီးတို့ရဲ့မန်ချက်စတာဒါဘီပွဲကိုအခုတစ်ပတ်မှာကစားခဲ့ကြပါတယ
်။ဒီတစ်ခေါက်မန်ချက်စတာဒါဘီကတော့အရင်နှစ်တည်းလို့မဟုတ်ပဲနာမည်ကြီးနှီးပြနေအောင်ဖြစ်တဲ့မော်ရီညိုနဲ့ဂေါ်ဒီယိုလာတို့ပရီးမီယာလိဂ်မှာသူတို့နေရာပထမဆုံးထိတ်တိုက်တွေ့ကြတဲ့အတွက်ပို့ပြီးတော့စိတ်ဝင်စားစရာလည်းဖြစ်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်သင်းစလုံးအချိန်မလဖြစ်ခဲ့လို့အခုနှစ်မှာလူအစ်စ်တွေတော်လေးအပြည့်ထားခဲ့ပြီးမယူသင်းကလည်းဒီပွဲမှာအစ်စ်ခေါ်ထားတဲ့ကစားသမားတွေအားလုံးကိုပွဲထုတ်ခဲ့ပါတယ်။ဒါပေမဲ့ဂိုးရင်ရသွားတာကမန်ချက်စတာစီးတီးပါ။မယူနောက်တန်းရဲ့အမားကိုအခွင့်ကောင်းယူပြီးတော့မန်စီးတီးကဒဘရိုင်းနာနဲ့အီဟေနာချိုရိုက15မိနစ်နဲ့35မိနစ်ဒီမှာနှစ်ဂိုးဆက်တိုက်သွင်းပြီးတော့ရှေ့ကနေဦးဆောင်ခဲ့တာပါ။မန်ယူကအီဘရာဟီမိုဗစ်က42မိနစ်မှာတကူပြန်သွင်းခဲ့ပေမဲ့နောက်ပိုင်းမှာဂိုးဆက်မသွင်းနိုင်တော့ဘဲပွဲပြီးသွားတာကြောင့်ဂေါ်ဒီယိုလာရဲ့မန်စီးတီးကမော်ရီညိုရဲ့မန်ယူကိုအောလ်ထရက်ဖို့မှာနှစ်ဂိုးတကူနဲ့နိုင်သွားခဲ့ပါတယ်။မန်စီးတီးနီးပြပက်ဂေါ်ဒီယိုလာကတော့သူ့ရဲ့ဂိုးသမားတစ်ဂေါ်ဒီယိုဘရာဗိုမှာအမားတချို့ရှိခဲ့ပေမဲ့ဘရာဗိုကစားသွားတာကိုအားရချီနဲ့တယ်လို့ပြောလိုက်ပါတယ
်။ The performance from Claudio Bravo with his personality showed me a lot today.
Claudio Bravo ဒီနေ့ကစားသွားတာပြီးတော့သူ့ကိုယ်သူယုံကြည်မှုအပြည့်နဲ့ကစားသွားတာလို့ကျွန်တော်အများကြီးတွေ့လိုက်ရပါတယ်။အတော်လေးလက်ဆွမ်းပြကာကွယ်သွားရုံနဲ့မဟုတ်ဘူး။ဘောလုံးထင်းထင်းပြီးပြီးရတယ်။နောက်ပြီးတော့ရှေ့ကိုထွက်ပြီးတော့ပုတ်ထုတ်ကာကွယ်တာတွေကတကယ်ကိုအံ့ဩစရာကောင်းအောင်ပါပဲ။သူ့အတွက်ကျွန်တော်ဝမ်းသာမိပါတယ်။နှစ်ခါလောက်ပဲအသင်းနဲ့လေ့ကျင့်ပြီးတော့အခုလိုမျိုး Old Trafford ကွင်းမှာကစားနိုင်ဖို့ဆိုတော့ကသူ့အတွက်မလွယ်တဲ့ကိစ္စပါအထူးဖြင့်သူ့ကိုယ်သူယုံကြည်မှုရှိရှိနဲ့ကစားသွားတာကတကယ်ကိုအားသင့်စရာပ
ါမယူသင်းရသွားတဲ့ဂိုးကသူ့အမားကြောင့်ရသွားတာမဟုတ်ဘူးလို့လည်း Guardiola ကပြောပါတယ်မယူနီးပြမော်ရီညိုကတော့ဒီပွဲရှုံးလို့စိတ်ပြတ်မိသလိုဒါရဲ့အဆုံးဖြတ်ချက်အပေါ်မှာလည်းအတော်လေးဘဝင်မကျတဲ့အနေထားမျိုးနဲ့ပြောလိုက်ပါတယ
် disappointed with the first half
ပထမပိုင်းကစားတာစိတ်ပျက်စရာပါအချို့ကစားသမားတွေရဲ့ခြေစွမ်းကိုလည်းစိတ်ပျက်မိပြီးတော့အဲ့လိုမျိုးခြေစွမ်းမပြနိုင်တာကြောင့်သင်းလုံးလည်းခြေစွမ်းမပြနိုင်ခဲ့ဖြစ်ခဲ့ပါတယ်ဒုတိယပိုင်းကျတော့တော်တော်များများကိုစိတ်ကျေနပ်မိပါတယ်ဒါပေမဲ့ပွဲရလဒ်ကတော့စိတ်ပျက်မိသလိုအရေးကြီးတဲ့ဆုံးဖြတ်ချက်နှစ်ခုမှာဒိုင်ကကျွန်တော်တို့ဘက်ကမရှိတဲ့အတွက်လည်းဒိုင်လူကြီးမတ်ကလတ်တန်ဘတ်ကြီးရဲ့ဆုံးဖြတ်ချက်ကိုကျွန်တော်စိတ်ပျက်မိပါတယ်ဒါကပနေတီပေးပြီးတော့ဘရာဗိုကိုအနီးကပ်ပြရမယ်ဆိုတာရှင်းပါတယ်တကယ်လို့ဒါကပနတီအရိယာပြင်ပမှာဆိုရင်ဒါကဓာတ်ရိုက်ဖရီကစ်နဲ့အနီးကပ်ပါဒါပေမဲ့လည်းအရိယာထဲမှာဆိုတော့ဆုံးဖြတ်ရတာပိုခက်ပါဘာကြောင့်လဲဆိုတော့ဒါကတကယ်ကိုကြီးမားတဲ့ဆုံးဖြတ်ချက်ကြီးတစ်ခုဖြစ်နေတယ်တခါလီမှာဒိုင်နီကလည်းကျွန်တော်တို့လူမျိုးလူသားတွေပဲမဟုတ်ဘူးတစ်ခုခုလောက်ခံပြီးဆုံးဖြတ်ခံပြီးမှနှစ်ခါပြန်စဉ်းစားကြပါတယ
်မက်ဆီဒီသင်းဟာဒီပွဲနိုင်လိုက်တဲ့အတွက်ပရီးမီယာလိဂ်မှာ၄ပွဲစလုံးနိုင်ပြီးတော့၁၂မှတ်နဲ့တရားထိုက်ကနေဦးဆောင်နေပြီးမယူသင်းကတော့ပရီးမီယာလိဂ်မှာပထမဆုံးရှုံးပွဲတွေ့သွားကြတာဖြစ်ပါတယ်ခင်ဗျာ
ဘောလုံးသမားတွေထဲမှာပယ်နယ်တီမလွဲဘူးတဲ့ဘောလုံးသမားကိုရှာပြပါဆိုရင်တော့
မဖြစ်နိုင်သလောက်ပဲလို့ဆိုရမှာဖြစ်ပါတယ်။ဘာကြောင့်ဘောလုံးသမားတွေမှာဆိုလဲမာရာဒေါနာကအစမက်ဆီအဆုံးပယ်နယ်တီကိုလွဲခဲ့ကြတာပါ။မက်ဆီဆိုရင်ပြီးခဲ့တဲ့နှစ်တရားပြေကိုပါအမေရိကဖလားမှာပယ်နယ်တီလွဲတာကြောင့်အာဂျင်တီးနားအသင်းနဲ့နိုင်ငံတကာပြိုင်ပွဲမှာချန်ပီယံဆုဖလားကို3-0တိုက်လွဲခဲ့လို့အာဂျင်တီးနားကနေအနားယူပြီးဆိုပြီးတော့ချိန်ညာခဲ့ရတဲ့အထိပါ။နောက်တော့မှစိတ်ပြောင်းပြီးတော့အာဂျင်တီးနားနဲ့ပြန်ကစားခဲ့တာပါ။ဒါပေမဲ့ Messi ဟာပြီးခဲ့တဲ့ September 10ရက်နေ့ကတော့ penalty ကိုမျက်စိမိတ်ပြီးတော့ဝင်အောင်ခံနိုင်ခဲ့ပါတယ်။ပြည်နိုင်ငံကနာမည်ကြီး Barcelona အသင်းရဲ့ UNICEF လို့ခေါ်တဲ့ကုလသမဂ္ဂရဲ့နိုင်ငံတကာကလေးသင်ငယ်များအရေးပေါ်ရန်ပုံငွေအဖွဲ့တို့အတူလက်တွဲခဲ့တဲ့ဒီ10နှစ်ပြည့်အထိမ်းအမှတ်အဖြစ်နဲ့ Barcelona အသင်းရဲ့ Spain ရဲ့မျက်မမြင်ဘောလုံးအသင်းတို့ September 10ရက်နေ့မှာ penalty ခံခဲ့ကြတာပါ။တစ်ဖက်က penalty 3လုံးစီခံခဲ့ကြပြီးတော့တကောစီတည်ကြပါတယ်။ဘာစလိုနာအသင်းက Ivan Rakitic နဲ့ Sergio Roberto တို့ကမဝင်ပဲ Messi တယောက်ကပဲမျက်စိမိတ်ပြီးတော့ဝင်အောင်ကန်နိုင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ကမ္ဘာဘောလုံးဖွဲ့ချုပ် FIFA ကဒုဥက္ကဋ္ဌဟောင်း Jeffrey Webb ကိုအဂတိလိုက်စားမှုတွေနဲ့ပတ်သက်ပြီးတော့ဘောလုံးလောကကနေထုတ်ပယ်လိုက်ပါပြီ။ FIFA ရဲ့ကျင့်ဝတ်ဆိုင်ရာစည်းကမ်းထိန်းသိမ်းရေးကော်မတီက Webb ကိုဘောလုံးလောကကနေရာသပံထုတ်ပယ်လိုက်တယ်လို့ September 9ရက်နေ့မှာဆုံးဖြတ်လိုက်တာပါ။လပေးလိုက်ယူမှုအဂတိလိုက်စားမှုတွေအပါဝင်ကျင့်ဝတ်တွေကိုချိုးဖောက်တာကြောင့်ဝက်ဖာအပြစ်ရှိတယ်လို့ဖီဖာရဲ့ကျင့်ဝတ်ဆိုင်ရာစည်းကမ်းထိန်းသိမ်းရေးကော်မတီကညင်ညာလိုက်တာပါပြီးခဲ့တဲ့နိုဝင်ဘာလတုန်းကလည်းသူဟာအမေရိကန်နိုင်ငံနယူးယောက်မြို့ကတရားရုံးတစ်ခုမှာသူ့ပေါ်ဆွဲဆိုခဲ့တဲ့အမှုတွေနဲ့ပတ်သက်ပြီးတော့အပြစ်ရှိတယ်ဆိုပြီးတော့ဝန်ခံခဲ့မှုပါတယ်ဝက်ကိုဘောလုံးလောကကနေရာသပံထုတ်ပယ်လိုက်တယ်လို့ဖီဖာကညင်ညာလိုက်တဲ့တစ်ချိန်တည်းမှာပဲဖီဖာဥက္ကဋ္ဌဟောင်းဆက်ဘလက်တာအတွင်းမှုဟောင်းဂျေရုံးဘာကော်နဲ့မာကတ်ကက်နာတို့ကိုလည်းနောက်ထပ်စုံစမ်းစစ်ဆေးမှုတွေလုပ်သွားမယ်လို့ FIFA ကကြေညာပါတယ်။ဆက်ဘလက်တန်နဲ့ဘာကော်တို့ကတော့လောလောဆယ်မှာဘောလုံးလောကကနေနှစ်ချီထုတ်ပယ်ခံထားပါတယ်ခင်ဗျာ
။ကိုရန်နိုင်စူးစီးတင်ပြခဲ့တဲ့တပတ်အတွင်းအားကစားသတင်းကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ကျမတို့ထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet ဆာမျက်နှာမှာလည်းလွယ်တကူဝင်ရောက်ဖတ်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ဒါပြင်ကျမတို့ VOA ကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုတော့ညနေပိုင်း Radio အစီအစဉ်ပြပြချင်း9နာရီမှ Asia Set 7ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါတင်မကတရိုက်ထုတ်လွှင့်ခြင်းတဲ့ပြေးညီ VOA ရဲ့ internet စာမျက်နှာမှာဒီကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ပါတယ်။ကျမတို့ကြာသာပတိနေ့မနဲ့ထုတ်လွှင့်မဲ့ Radio အစီအစဉ်ကိုတော့ line to meter 30 40 50နဲ့ line လာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့တရင်ချင်းချုပ်ကို Marketing View ထွေးကကြေညာပေးမှာဖြစ်ပါတယ်ရှင်။
အမေရိကန်ပြည်အောင်စုကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာအခုကျမတို့အတန်လှည့်နေတဲ့အချိန်မှာပဲဒီအမေရိကန်သမ္မတဘရက်အိုဘားမားနဲ့အိမ်မီရောမှာတွေ့ဆုံနေပါတယ်။အရင်မြန်မာစစ်ဆေးရပေါ်မှာအမေရိကန်ကချမှတ်ခဲ့တဲ့အရေးယူတန်ခတ်မှုတွေကိုအခုချိန်မှာဘလောက်တိုင်းတာအထိပြန်လဲရုပ်သိမ်းပေးသင့်တယ်လဲဆိုတဲ့အပေါ်ဒေါအောင်ဆန်းစုကြည်ရဲ့အမြင်သဘောထားတွေကိုသမ္မတအိုဘားမားကနားထောင်သွားမှာဖြစ်တယ်လို့အိမ်မီရောအရာရှိတွေကပြောဆိုထားပါတယ်။ဒေါ်ဆန်းစုကြည်ဟာဒီကနေ့မနက်ပိုင်းတုန်းကတော့ဒုသမ္မတဂျိုးဘိုင်ဒန်နဲ့မနက်စာဆိုင်နဲ့တွေ့ဆုံခဲ့တယ်လို့ပဲဒီအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့လည်းဘလဲအက်ကေဟာမှဒီကနေ့နေ့လယ်ဆိုင်နဲ့တွေ့ဆုံဖို့ရှိပါတယ်။ညနေပိုင်းမှာတော့ဝါရှင်တန်မြို့တော်ကအထင်ကရနေရာတစ်ခုဖြစ်တဲ့သမ္မတလင်ကွန်အမတ်တရပိမံကိုတွားရဖို့စစ်စင်ထားပြီးတော့အဲ့ဒီနောက်မှာတော့ဒီမြန်မာတန်ရုံမှပြုလုပ်တဲ့ညစာစာပွဲကိုလည်းတက်ရောက်မှာပါရှင်။ဒီအတော့တွင်းမှာပဲဒီမြန်မာနိုင်ငံကိုစီးပွားရေးနဲ့စီးရေးထောက်ပံ့မှုတွေတို့မြေပေးဖို့အတွက်ဒီအမေရိကန်ပါတီကြီးနှစ်ရက်စလုံးရဲ့သဘောထားပါတဲ့ဥပဒေချမ်းတစ်ရက်ကိုတော့အထက်လွှတ်တော်အမတ်ဂျွန်မက်ကိန်းရဲ့ဘန်ကာရင်တို့ကဒီအင်္ဂါနေ့တုန်းကအလွှတ်တော်ကိုတင်သွင်းခဲ့ကြပါတယ်။လက်ရှိအကျုံးဝင်နေတဲ့မြန်မာနိုင်ငံအပေါ်စီးပွားရေးပိတ်ဆို့မှုတွေဟာဒီဖိနှိပ်မှုတွေလုပ်ခဲ့တဲ့မြန်မာအစိုးရဟောင်းတွေလက်ထက်ကအခြေအနေကိုအခြေခံထားတာဖြစ်ပြီးတော့အခုချိန်မှာတော့မြန်မာနိုင်ငံကိုပိတ်ဆို့မှုတွေကကင်းလွတ်စေပြီးတော့ဒီအနာဂတ်အမေရိကန်ဒီဆက်ဆံရေးမှာဆန်အစ်စ်တွေကိုသတ်မှတ်ရလိမ့်မယ်လို့မစ္စတာကာရင်ကပြောပါရရှင်။အမေရိကန်ဒီဒီမိုကရက်တစ်သမ္မတလောင်ဟယ်လရီကလင်တန်ဟာဒီအဆုတ်အေးမိပြီးတော့နာမကျန်းဖြစ်နေတာကြောင့်ပြီးခဲ့တဲ့ရက်ပိုင်းတွင်အတွင်ဒီမဲဆွယ်လှုပ်ရှားမှုတွေကနေအနားယူခဲ့ပြီးတဲ့နောက်မနေ့ပြန်ကြာတာပြည်နေမှာတော့မဲဆွယ်စည်းမှုတွေကိုပြန်ဆဖို့စီစဉ်ထားပါတယ်။လောလောဆယ်ကျန်းမာရေးအရအနားယူနေရတဲ့အချိန်မှာတော့သမ္မတဥပမာကမစ္စစ်ကလင်တန်ဘက်ကနေပြီးတော့ထောက်ခံမဲဆွယ်စည်းမှုတွေလုပ်ခဲ့ပါတယ်။အမေရိကန်နဲ့ရုရှားတို့ရဲ့ဒီဆက်ဆက်ညှိနှိုင်းမှုတွေရယူခဲ့တဲ့စီးပွားဖြစ်ခဲ့ရဆဲရေးဒုတိယမြောက်နေ့ဆက်ပြီးတော့ထိန်းထားနိုင်ပေမဲ့ဒီသဘောတူညီချက်ပါအဓိကချက်တစ်ခုဖြစ်တဲ့လက်နက်ကိုင်ပြိပတ်ကတွေကြောင့်ပိတ်ဆို့ခံထားတဲ့မြို့ရွာတွေကိုအကူအညီဖြန့်ဝေပေးကိစ္စကတော့မအောင်မြင်သေးပါဘူးရှင
်။တရင်ချင်းချက်ကိုမကင်ပြူထွဲကကြေညာပေးခဲ့တာပါ။ဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့အနောက်နိုင်ငံခီးစဉ်နဲ့ပတ်သက်ပြီးအခုလာမယ့်စနေနေ့ည ကျန်ဒီဒရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်ဆိုတော့ဆွေးနွေးဖို့တော်ရရှင်တွေအားလုံးကိုထပ်မံဖိတ်ခေါ်ပါရစေရှင်ဒီကနေ့ညအစီအစဉ်ထုတ်လုပ်ရမှုကတော့မတ်တင်ကြီးထိုက်ဖြစ်ပြီးစက်ပိုင်းဆန်ရအင်ဂျင်နီယာကတော့ခီသုံးဖြစ်ပါတယ်ဗီအိုအမေရိကန်အတန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9နိုင်ကနေ10နိုင်အထိလိုင်းတူမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါတော်ရရှင်တွေအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျမရှားဖောင်ပါ
This program has come to you from the Voice of America, Washington.